Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2022ခုနှစ်ဇန်နဝါရီ18ရက်တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်းပါမက်ခင်ဖြူထွန်းတဲ့တူဒီနေ့ခြေတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်ဒီနေ့ထူးခြားတာတွေကတော့မြန်မာဒီမိုကရေစီလှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်ဖို့အမေရိကန်အထက်လွှတ်တော်ကမူကြမ်းကျသွားပါပြီဒေါ်ဆန်းစုကြည်အဂရိမှုတက်တော်ဒီနေ့ဥဖြိုးမင်းသိန်းနဲ့ဒေါ်နီလာကျော်တို့တရားလူပြသက်သေထွက်ဆိုခဲ့ကြပါတယ်အမေရိကန်မှာတော့ J&J ကိုဗစ်ကာကွယ်ဆေးထက်Pfizer နဲ့ Moderna ကိုပို့ထိုးကြဖို့အကြံပြုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုရနိုင
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ Dokinji Foundation အစောက်ဦးနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်တဦးတဲ့ကိုအာဂရီမှုနဲ့ပတ်သက်ပြီးဆွဲထားတဲ့အမှုနဲ့ရုံးချင်းမှာတော့
မိုင်းလာရေချော့ပေါ်ပြီးတော့ငားပြီးတဲ့အတွက်ကိုပြောဆွဲတာပေါ့နော်ဒေါန်ဆန်းစုကြည်ကသူတို့တယောက်ကတော့ဒီသူတို့ Dokinji Foundation ကမြေခါတဲ့ကိစ္စမှာသူတို့ပါဝင်ပတ်သေးတဲ့ကိစ္စတွေကိုသူသာထုတ်သွားတာပါ
ရှင်နေသူပြောပြသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အာဂျင်တီးနားတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာစစ်ကောင်းဆောင်တွေကိုတရားစွဲထားတဲ့အမှုအခြေအနေပါဝင်ကရင်ပြည်နယ်မြောက်ရီမြို့နယ်လေးကီကော်ဒီနီးတဝိုက်မှာဒေသခံတွေကိုဘေးလွတ်ရာရှောင်ဖို့ဒေသခံတာဝန်ရှိသူတွေကသတိပေးထားတဲ့အကြောင်းစာရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်ခင်ပြည်တွေကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာဒီမိုကရေစီလှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်ဖို့အမေရိကန်ကာကွယ်ဆိုင်ရာဥပဒေပြင်ဆင်မှုမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။အမေရိကန်အထက်လွှတ်တော်မှမစ်မက်ကော်နယ်ဦးဆောင်ပြီး2022ခုနှစ်ဘန်ဒါနှစ်အတွက် NDAA လို့တူခေါ်တဲ့အမျိုးသားကာကွယ်လုပ်ပိုင်ခွင့်ဥပဒေပါမြန်မာရေးဆိုင်ရာပြင်ဆင်ချက်ကိုမနေ့ကအတည်ပြုပေးလိုက်ပြီးသမရလက်မှတ်ရေးထိုးဖို့ပို့ပေးလိုက်ပါပြီ။မြန်မာစစ်ကောင်စီဘော်ရေးယူဖို့အပြင်NUG မြို့သားညီညွတ်ရေးအစိုးရလိုပြည်သူကိုယ်စားပြုအဖွဲ့တွေကိုတရားဝင်အသိမဲ့ပြုအရေးမဟာဗျူဟာကိုအမေရိကန်အစိုးရထိပ်ပိုင်းရာရှိတွေအနေနဲ့နှစ်လအတွင်းလွှတ်တော်ကိုတင်သွင်းဖို့အပိုင်းပါဝင်အောင်အထက်လွှတ်တော်မှမစ်မက်ကော်နယ်ကဖြည့်ဆွတ်ထည့်သွင်းလိုက်တာပါမြန်မာဒီမိုကရေစီရေးတောက်လျှောက်ထောက်ခံလာတဲ့မက်ကော်နယ်နဲ့အတူအမေရိကန်အဓိကပါတီကြီးနှစ်ခုလုံးကဩစာကြီးတဲ့အထက်လွှတ်တော်မှတွေပေါင်းပြီးဒီမူကြမ်းကိုတင်သွင်းခဲ့ရမှာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်လည်အုပ်ချုပ်နိုင်စေရေးနဲ့မျိုးသားပြန်လည်တည်မြဲရေးတို့ကိုလည်းထည့်သွင်းထားပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုတောက်လျှောက်ထောက်ခံလာခဲ့တဲ့ Republican ထက်လွှတ်တော်ခေါင်းဆောင် McConnell ကဒီဥပဒေကိုဥဆောင်လွှတ်ခွင့်ရလို့ဂုဏ်ယူတဲ့ American အနေနဲ့မဟာဗျူဟာမြောက်လက်တွေ့ကူညီနိုင်အောင်ပြင်ဆင်လိုက်တာပါလို့ဘော်ဒူးနေကကြေညာချက်ထုတ်ပြန်ပြောလိုက်တာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရ American နိုင်ငံရဲ့ဝန်ကြီးဌာနနောက်နိုင်ငံတကာဖွံ့ဖြိုးရေးကူညီပေး Agency USAID နောက်ဘန်ဒါယီဝန်ကြီးဌာနနဲ့ကာကွယ်ဝန်ကြီးဌာနကအရာရှိတွေအနေနဲ့ပါ NUG ဆွေးနွေးတဲ့ CDM လို့ရှားမှုကိုကူညီဆိုင်ရာအပါအဝင်အမေရိကန်မူဝါဒနဲ့လုံခြုံရေးရည်မှန်းချက်တွေကိုလွှတ်တော်မှာလူကိုယ်တိုင်ရှင်းပြဖို့လည်းဒီထက်မှာထည့်ထားပါတယ်ခင
်ဗျာ။ရခိုင်တိုင်းအတွင်း Dokinji Foundation အတွက်အစအဦးနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အာဂရီအမှုရဲ့ဒုတိယမြောက်ရုံးချိန်မှာဒေါန်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ပရမဆုံးအချိန်ရုံးထုတ်ခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့သတင်းရက်ကွက်ကအတည်ပြုပါတယ်။ဒီနေ့ရုံးချိန်မှာဒေါန်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ကိုအကျဉ်းသားဝတ်စုံတွေဝတ်ဆင်ခိုင်းပြီးပထမဆုံးအချိန်ရုပ်ထုတ်ခဲ့တယ်လို့လည်းသိရပါဗျ။ဒီဇင်ဘာလ6ရက်နေ့ကဒေါန်ဆန်းစုကြည်သမ္မတဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့ကိုဆွဲဆိုထားတဲ့အမှုတွေကအမှုနှစ်ခုအတွက်ပြည်ထောင်ချခဲ့ပြီးဖြစ်တာမို့အကျဉ်းသားတွေနေထိုင်ဖို့အတိုင်းဝတ်ဆင်နေထိုင်ဖို့ထောက်အာဏာပိုင်တွေကညွှန်ကြားလာတာဖြစ်တယ်လို့ဆိုပါတယ်။အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဦးရထက်ကဒေါန်ဆန်းစုကြည်ကိုအာဂတိမှုပုံမှန်55နဲ့ဆွဲဆိုခဲ့တဲ့ဒီအမှုကိုတော့တရလူစစ်ကောင်စီဘက်ကတက်တဲ့အဖြစ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းဒီဝန်ကြီးဟောင်းတဦးဖြစ်တဲ့ဒေါ်နီလာကျော်တို့လာရောက်ထွက်ဆိုခဲ့ကြပါတယ်။တရလူတက်တဲ့နှစ်ဦးကိုရှစ်နေရီဘက်ကအပြန်အလှန်မေးခွန်းထုတ်ခဲ့ကြတယ်လို့လည်းသိရပါတယ်။ဒေါန်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုပေါင်းကတော့လက်ရှိမှာတရာစင်လောက်ရှိနေတဲ့အထဲမှာမှပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့သဘာဝဘေးပုံမှန်25အမှုတို့အတွက်တရားရုံးကအပြစ်ရှိရဆိုပြီးထောင်ဒဏ်၄နှစ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့ပြစ်ဒဏ်ချမှတ်ပြီးတော့24နှစ်မပြည့်ခဲ့မှာပဲစစ်ကောင်စီကပြစ်ဒဏ်ထက်ဝက်လျှော့ပေါ့တဲ့အကြောင်းကြေညာခဲ့ပါတယ်ရှင်။
အမေရိကန်ပြည်သူတွေအနေနဲ့ Johnson & Johnson ကိုဗစ်ကာကွယ်ဆေးထက် Pfizer နဲ့ Moderna ပို့ထိုးကြဖို့ American CDC ကြံပေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။အကြောင်းရင်းကတော့ Johnson & Johnson ကာကွယ်ဆေးကြောင့်ဖြစ်တောက်ဖြစ်ခဲဖြစ်ပေမဲ့ဖြစ်လာခဲ့ရင်တခါတရံအသက်အန္တရာယ်ရှိတဲ့သွေးခဲမှုပြဿနာဖြစ်စေနိုင်လို့ပါလို့ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့လွတ်လပ်တဲ့သတင်းစာကြံပေးအဖွဲ့ကချက်တာရင်းနေကပြောလိုက်တာပါ။American CDC ရဲ့ကာကွယ်ဆေးထိုးမှုဆိုင်ရာကြံပေးကော်မတီအနေနဲ့မနေ့ကအခုလိုတခဲနဲ့မဲခွဲအကြံပြုခဲ့တာဖြစ်ပေမဲ့နောက်ဆုံးညွှန်ကြားချက်ထုတ်ဖို့ကတော့ CDC အဖွဲ့ကိုယ်တိုင်ဆုံးဖြတ်ပေးအောင်ပါ J&J လို့တော်ခေါ်တဲ့ Johnson & Johnson ကာကွယ်ဆေးထိုးခဲ့သူတို့ချို့မှာသွေးခွဲမှုတွေနဲ့သွေးပြူဦးနည်းလာမှုတွေဖြစ်ခဲ့တာကိုအရင်တွေ့ထားခဲ့ပြီးအများစုကအသက်50ကျော်အမျိုးသမီးတွေမှာဖြစ်ခဲ့တာပါ American မှာအခုလိုသွေးခွဲမှုကြောင့်အနည်းဆုံးလူ6သေဆုံးခဲ့ရတာအန္တရာယ်ရှိတာအပြင်ဒီ J&J ကာကွယ်ဆေးက Pfizer နဲ့ Moderna လောက်ထိရောက်မှုမရှိဘူးလို့ CDC ကထုတ်ပြန်တာပြီးဖြစ်ပါတယ်အခုလိုချိန်မှာအိမ်မွေးတိရစ္ဆာန်တွေနဲ့တခြားတိရစ္ဆာန်တွေကိုလည်းကိုဗစ်ကူးစက်နိုင်တာမို့ယောဂရှိသူတွေနဲ့ထိတွေ့မှုရှောင်ပေးတဲ့နဲ့ဒါပေမဲ့ trip sand တွေမှာဖြစ်ရင်တော့ပြင်းထန်မှုမရှိပါဘူးလို့ American ကျန်းမာရေးအရှိတွေကပြောနေပါတယ်ခင
်ဗျ။ကမ္ဘာတစ်ဝက် COVID ကာကွယ်ဆေးထိုးပြီးတဲ့သူတွေများလာပြီမဲ့လို့လဲ COVID မျိုးကွဲသစ်တွေထပ်မံပေါ်ပေါက်လာတာကြောင့်ဒီယောဂအဆုံးသတ်မဲ့အခြေအနေမှေးမိလာပါတယ်။2021ခုနှစ်ကုန်ဆုံးကာလမှာပဲဥရောပမှာ Omicron COVID မျိုးကွဲသစ်တွေကူးစက်နေပါတယ်။ဇန်နဝါရီလမှာတော့ဗြိတိန်မှာအယ်ဖာမျိုးကွဲပထမဆုံးကူးစက်တာကိုတွေ့ရပြီးဇန်နဝါရီလကုန်မှာတော့ကမ္ဘာမှာလူအသေဆုံးမှုအများဆုံးရှိခဲ့ပါတယ်။ဒါကြောင့်နေအိမ်တွေမှာပဲနေကြဖို့ဗြိတိန်ဝန်ကြီးချုပ်ကအမိန့်ထုတ်ပြန်ခဲ့တယ်လို့ Pfizer ကောက်ွယ်ဆေးတွေလည်းအကြီးအကျယ်ဖြန့်ဖြူးခဲ့ပါတယ်။မတ်လတွင်ဥရောပတလွှားမှာတော့ COVID တတိယလိုင်းကူးစက်မှုကြောင့်လူအများပြားသေဆုံးခဲ့ရပြီးအစိုးရရဲ့ကောက်ွယ်ဆေးထိုးတဲ့အစီအစဉ်နှေးကွေးလို့လည်းဆိုပြီးတော့လည်းဆွဆွဲပြောဆိုကြပါတယ်။တချို့နိုင်ငံတွေမှာလည်း AstraZeneca COVID ကာကွယ်ဆေးဟာသွေးကြောပိတ်ဆို့တဲ့ဆိုပြီးဒီဆေးကိုမသုံးဖို့ရက်ဆိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒါဟာမမှန်ကန်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။2021နှစ်လည်းမှာတော့ COVID ကူးစက်မှုကိုတစုံတရာထိန်းချုပ်နိုင်တာကြောင့်လုပ်ငန်းတွေအတော်များများပြန်လည်ဖွင့်လှစ်ခဲ့ပေမဲ့လို့လည်းစောင်းဦးရာသီမှာအိန္ဒိယကနေစားခဲ့တဲ့ Delta မျိုးကွဲဟာဥရောပကိုပါရောက်လာခဲ့ပြီးကပ်ရောဂါဗဟိုချက်မှာအဖြစ်တောင်း WHO ကကြေညာခဲ့ရပါတယ်။ဒါပေမဲ့လေကာကွယ်ဆေးကြောင့်ကူးစက်မှုတွေများပေမဲ့လို့လည်းသေဆုံးမှုနှုန်းကတော့နည်းပါတယ်။နိုဝင်ဘာလမှာတော့တောင်အာဖရိကမှာစတင်တွေ့ရတဲ့ Omicron မျိုးကွဲသစ်ကိုတွေ့ခဲ့ရပြီးတဲ့နောက်အခုအခါမှာဒီမျိုးကွဲဟာဥရောပနဲ့ကမ္ဘာတစ်လွှားကိုပြန့်နှံ့နေပါတယ်ရှင်။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်သားရဲ့တောက်ကြနေညာသတင်းတွေကိုဆက်ပြောပြနေပါတယ်ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတရက်စ်ကကိုဗစ်ကူးစက်မှုတွေဆက်ရှိနေပြီးကိုယ့်သဘောနဲ့ကိုယ်တခြားသူတွေနဲ့ပူးပေါင်းညီနိုင်မှုမရှိရင်မကာကွယ်နိုင်တော့ဘူးလို့သတိပေးလိုက်ပါတယ
် Coming clear that vaccines alone will not eradicate the pandemic. Vaccines are averting hospitalization.
ကိုဗစ် -19 ရောဂါပျောက်ပြတ်မသွားပါဘူး။ကာကွယ်ဆေးတစ်ခုတည်းနဲ့ဒီကာယောဂါဆိုးကြီးကိုအပြီးသတ်မတိုက်ဖြတ်နိုင်ဘူးဆိုတာရှင်းပါတယ်။ကာကွယ်ဆေးထိုးနိုင်တဲ့သူအများစုအတွက်ဆေးရုံတက်ရတာသေဆုံးတာတွေမဖြစ်စေတော့တာယောဂပြန်ပွားမှုနှစ်အောင်လုပ်နိုင်တာတွေကတော့ဟုတ်ပါတယ်ဒါပေမဲ့ကုသမှုလုံးဝကျသားတာမျိုးတော့မဟုတ်ပါဘူးလို့အထွေမှုချုပ်ဂူတာရက်စ်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမနေ့ကပြောလိုက်တာပါဒါအပြင်ကာကွယ်ဆေးရရှိမှုမညီမမျှဖြစ်စေကနောက်ကာကွယ်ဆေးထိုးဖို့နောက်တွန့်ကြတာတွေနဲ့ပေါ်ပေါ်ဆက်ဆက်နေထိုင်မှုတွေကြောင့်ကိုဗစ်မျိုးကွဲသစ်တွေပေါ်ခြင်းတိုင်းပေါ်လာနေပြီးကုသမှုတွေကဆက်ရှိနေရတာလို့လည်းအထွေမှုချုပ်ကနှစ်ကုန်မေကုန်မှာအလေးနဲ့ပြောခဲ့ပါတယ်ခင်ဗျ
ဂျပန်နိုင်ငံအိုဆာကာမြို့ကဆေးရောဂါကူးစက်ခံတစ်ခုမှာဒီကနေ့မိလောင်တာကြောင့်လူ28ယောက်ထက်မနည်းသေဆုံးနိုင်ပွဲရှိနေပါတယ်။ဒီမိလောင်ကျွမ်းမှုဟာရှို့မီဖြစ်နိုင်တယ်လို့တန်တရားရှိတဲ့အတွက်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့လည်းမီဒီယာတွေကပြောပါတယ်။မိလောင်ကျွမ်းမှုကြောင့်28ယောက်ထက်မနည်းနှလုံးရက်သွားတယ်လို့အိုဆာကာမိသက်ဌာနကရိုက်တာသတင်းဌာနကိုပြောတာပါ။ဂျပန်နိုင်ငံမှာသေဆုံးနေဆိုတာကိုတရားဝင်အတိမပြုနိုင်သေးခင်မှာနှလုံးရက်တက်နေဆိုတဲ့အသုံးအနှုန်းကိုသုံးလို့ရှိပါတယ်။ဒါ့အပြင်နောက်ထပ်တယောက်ထက်မနည်းလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။ဂျပန်နိုင်ငံရဲ့အစာဟိရုပ်သံသတင်းဌာနကတော့လူ20ထက်မနည်းသေဆုံးတယ်လို့အတည်ပြုတဲ့အကြောင်းကိုရိုက်တာသတင်းမှာဖော်ပြပါရရှင်
။ဖိလစ်ပိုင်နိုင်ငံမှာပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်မှုကြောင့်အနည်းဆုံး3ယောက်ထက်မနည်းသေဆုံးထားပေမဲ့ဒီထက်ပိုများလာမှာကိုတော့အရာရှိတွေစိုးရိမ်နေကြပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းကျွန်းပြင်နယ်တွေမှာတစ်နာရီမိုင်160ကျော်လေတိုက်နှုန်းနဲ့မနေ့ကတိုက်ခဲ့တဲ့ဒီမုန်တိုင်းကြောင့်ရေကြီးလာပြီးရွာသားပေါင်း3သိန်းကျော်ထွက်ပြေးတချို့ခေါမိုးတွေပေါ်နေခဲ့ရကကယ်ဆေးရေးသမားတွေကဝိုင်းကူပေးနေကြတာပါ။ရိုင်းလိုမြည်ပေးတဲ့ဒီမုန်တိုင်းကြောင့်တစ်ပင်တွေလဲကလျှက်စစ်မီတွေပါပြတ်တောက်သွားခဲ့ပြီးက ကယ်ဆယ်ရေးလုပ်ငန်းတွေပိုခက်ခဲရုန်းကန်နေရတယ်လို့အရာရှိတွေကဆိုပါတယ်။နိုင်ငံလေပိုင်းအီလီယိုလီယိုမြို့တော်ဝန်ဂျယ်ရီတန်နက်ကသူ့ဘဝတစ်ချောင်းအခုလောက်လေးတိုင်နှုံးပြင်းထန်တဲ့မုန်တိုင်းမျိုးမကြုံခဲ့ဘူးလို့ AP သတင်းဌာနကတရံတော်ပြောခဲ့ပါတယ်ခင်ဗျာ။
အာဂျင်တီးနားနိုင်ငံဘွေနိုအဲရီစ်ပြည်နယ်အစီစာလေးစိတ်မှာကဘာကျော်ပေါ်လို့သမာဒီယေဂိုမူရာနာရဲ့ပုံတူသူ့ရဲ့အတိုင်းရုပ်ထုကိုမနေ့တုန်းကဖွင့်လှစ်လိုက်ပါတယ်။သုံးဘက်မြေပုံနှိပ်နီးပညာနဲ့အဲဆိုပွဲရိုစ်အာဂျင်တီးနား2000ကုမ္ပဏီကတာဝန်ယူပြီးတော့ထုတ်လုပ်ထားတာပါ။မာရာဒိုနာရဲ့ရုပ်ထုနဲ့အာဂျင်တီးနားလေးစိတ်ကနေခီးတယ်ရီကိုကြိုရတဲ့အတွက်သူ့ကိုအားပေးတဲ့ဘောလုံးဝါသနာရှင်တွေပျော်ရွှင်နေကြပါတယ်။မာရာဒိုနာဟာ1986ခုနှစ်ကမ္ဘာဖလားကိုပိုဆွဲအောင်လုပ်ပေးခဲ့ပြီး1990ကမ္ဘာဖလားမှာဖိုင်နယ်အထိရောက်အောင်ဆွမ်းဆောင်နိုင်ခဲ့တဲ့သူပါသူဟာဘာစီလိုနာ၊နာပိုလီ၊ဆဗီးနဲ့ဘိုကာဂျူနီယာအသင်းတွေအတွက်ကစားပေးခဲ့ပြီးတော့တက်တန်းတစ်လျှောက်မှာကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲကတစ်ယောက်လည်းဖြစ်ပါတယ်2020ခုနှစ်နိုဝင်ဘာလကအုံနာခွဲစိတ်ကုသအပြီးနေအိမ်မှာအနားယူနေတဲ့အချိန်မှာပဲရုတ်တရက်နှလုံးရောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အမတ်ခင်ဖြူထွေးတို့အချင်းညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာအခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဓာတ်ရက်ဆက်ပြီးတော့ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာစစ်ကောင်းဆောင်တွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့အာဂျင်တီးနားနိုင်ငံမှာတရားစွဲထားတဲ့အမှုအခြေအနေကိုပြောပြပေးကြပါတယ်အာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်အာဂျင်တီးနားတရားရုံးမှာစစ်ကောင်းဆောင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့အမှုဖွင့်ထားတာတွေအမှုအတွက်ကိုဒီတပ်တွေအထောက်ထားတွေပို့ပြီးတော့အားကောင်းစေတယ်ဆိုပြီးတော့ရိုဟင်ဂျာအဖွဲ့ခေါင်းဆောင်က VOA ကိုပြောပါတယ်။အာဂျင်တီးနားနိုင်ငံမြို့တော်ဘွေနိုစာရစ်ကတရားရုံးမှာခြားသာပြည်နေ့ဒီဇင်ဘာ16ရက်နေ့ကဗြိတိန်ခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကိုတိုင်ထွက်ဆိုချက်ပေးခဲ့တာကိုဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကိုတိုင်ထွက်ဆိုချက်ပေးခဲ့တဲ့ဦးထွန်းခင်ကတော့အရင်စစ်ဆိုးရလက်ထက်1990ခုနှစ်တွေတဝိုက်ကသူကိုယ်တိုင်နိုင်ငံသားအဖြစ်ပြိပင်ခံခဲ့ရတာဖိနှိပ်ခံခဲ့ရတဲ့ကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုတရားရုံးမှာတင်ပြခဲ့တယ်လို့ VOA ကပြောပါတယ်။ဒါအပြင်တရားလိုအဖြစ်အမှုဖွင့်ထားတဲ့မြန်မာရိုဟင်ဂျာအဖွဲ့အနေနဲ့2019ခုနှစ်ကရိုဟင်ဂျာရွာတွေကိုနယ်မြေရှင်းလင်းရေးဆိုပြီးစစ်တပ်ကအင်အားသုံးဖိနှိပ်ခဲ့တဲ့အခြေအနေတွေကိုလည်းတင်ပြခဲ့ကြောင်းဦးထွန်းခင်ကအခုလိုပြောပါတယ
်ယူအာပေါင်း380မီးရှို့ခဲ့ပြီးတော့အထူးသဖြင့်တူလာတူလီမုံနူယွာဂိုဒါပြင်းယွာပြီးတော့ကျူပြင်းဆိုတော့ဒီလိုယွာတွေရောတခြားယွာတွေအများကြီးပါပေါ့နော်ရိုဟင်ဂျာအမျိုးသမီးတွေကိုအများကြီးမတင်ကျင်ခဲ့တာတို့ထောင်ပေါင်းများစွာရိုဟင်ဂျာအမျိုးသမီးတွေကိုမတင်ကျင်ခဲ့တဲ့ပြီးတော့ရိုဟင်ဂျာယောက်ျားလေးတွေကိုဆိုရင်လေလီဘီတက်ဖြတ်ခဲ့တယ်ရိုဟင်ဂျာခလင်းငွေတွေကိုအရှင်လက်လက်မိရှုခဲ့တယ်ပြီးတော့ရိုဟင်ဂျာလူကြီးပိုင်းရိုဟင်ဂျာတွေဆိုရင်အများကြီးအိမ်ထဲမှာမီးလောင်တဲ့အချိန်မှာအိမ်ထဲကနေပြေးပေးရတော့သူတို့ကိုထွက်ခွေမပေးဘဲနဲ့အရှင်လက်လက်မိရှုခဲ့တာတွေပါဒီအဲ့ဒါတွေကိုကျွန်တော်သေသေးရှာရှာအသေးစိတ်ကိုကျွန်တော်တွေ့ဆုံခဲ့ပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးမှာပထမဆုံးသက်သေဖြစ်တဲ့ဦးထွန်းခင်ရဲ့ထွက်ဆိုချက်တွေဟာအလွန်အရေးကြီးကြောင်းမြန်မာရိုဟင်ဂျာအဖွဲ့အစိုးရအရှင်ကြီးတောမက်စ်ကင်တာနာက VOE ကိုပြောပါတယ
် What's very important moment
ဒီထွက်ဆိုချက်ပေးတဲ့အချိန်ဟာတော်တော်လေးကိုအရေးကြီးပါတယ်။ဒါကြောင့်လဲဆိုရင်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးကစုံစမ်းစစ်ဆေးမှုတွေစတင်ခဲ့ရမှာတတ်တည်အဖြစ်ပထမဆုံးထွက်ဆိုခဲ့တာဖြစ်ပါတယ်။ဒါကြောင့်အရန်လဲအရေးကြီးပါတယ်။ဦးထွန်းခင်ထွက်ဆိုချက်ပေးတဲ့အချိန်ဟာတနာရီခွဲလောက်ကြာပါတယ်။နောက်ပြီးသူထွက်ဆိုချက်ပေးသမျှကိုတရားရုံးကမှတ်တမ်းတင်ထားပါတယ်လို့မစ္စတာကင်တာနာကပြောသွားတာပါ။ဒါအပြင်စစ်ကောင်းဆောင်တွေပေါ်ဆွဲဆိုထားတဲ့ရိုဟင်ဂျာအတိုင်းဝိုင်းပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးကလက်ခံစစ်ဆေးနေတဲ့အလားအလာမှာလည်းမျှော်လင့်ချက်တွေအများကြီးရှိနေကြောင်းမစ္စတာကင်တာနာကပြောပါတယ
်
တကယ်တော့ဒီအမှုကိုအယူခံတရားရုံးကစုံစမ်းစစ်ဆေးအမှုဖွင့်ဖို့ဆုံးဖြတ်ပြီးရက်အနည်းငယ်ကြာမှာအခုလိုတတ်သေးထွက်ဆိုချက်ပေးဖို့ဆင့်ခေါ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အာဂျင်တီးနားတရားရုံးကဒီအမှုကိုတော်တော်ကိုမြ мян ဆန်ဆန်ကင်တွယ်နေတယ်လို့ကျွန်တော်မြင်ပါတယ်။ ဒါ့အပြင်မြန်မာနိုင်ငံမှာပြစ်မှုကျူးလွန်တယ်ဆိုတဲ့အထောက်အထားတွေပိုးပြီးရဖို့သူတို့စူးစောင်းနေတယ်လို့လည်းတရားရုံးကကျွန်တော်တို့ကိုပြောပါတယ်ဒါကြောင့်တရားရုံးကဆုံးဖြတ်ချက်ချဖို့အချိန်ကြာမယ်လို့ကျွန်တော်မထင်ပါဘူးမဝေးတော့တဲ့အနာဂတ်မှာတရားရုံးဘက်ကခိုင်မာတဲ့ဆုံးဖြတ်ချက်ရဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါအာဂျင်တီးနားတရားရုံးမှာဖွင့်ထားတဲ့အမှုအတွက်သူတို့တင်ပြထားတဲ့အဓိကတရားခံအမည်စင်းတွေတဲ့အရင်ဆုံးစတင်စစ်ဆေးမဲ့သူတွေထဲမှာလက်ရှိစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းဗိုလ်ချုပ်အောင်ကျော်စောဗိုလ်ချုပ်မောင်မောင်စုတပ်မဟာ33ကဗိုလ်မှူးချုပ်အောင်အောင်တပ်မ69ကဗိုလ်မှူးချုပ်တန်းဦးတို့ပါဝင်တယ်လို့ဦးထွန်းခင်ကပြောပါတယ်ဒါပြင် WIWM လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်တရအဖွဲ့ကနေမြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့စုဆောင်းထားတဲ့အချက်လက်တွေကိုအာဂျင်တီးနားတရားရုံးကိုပံ့ပိုးပေးသွားဖို့ရှိကြောင်းလည်းဦးထွန်းခင်ကပြောပါတယ်။ဒါကြောင့် WIWM ကပေးမဲ့အချက်လက်တွေနဲ့အတူသူတို့တရားစွဲဆိုထားတဲ့အမှုမှာနောက်ထပ်စစ်ဖက်တာဝန်ရှိသူတွေရဲ့အမည်စင်းတွေကိုဆက်ပြီးထည့်သွင်းသွားဖို့ရှိတယ်လို့လည်းသူကဆိုပါတယ်။ဒါအပြင်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နင်းမှုလုပ်ရက်တွေဟာသူတို့ဆွဲထားတဲ့အမှုတွေအတွက်တပ်တွေတွေဖြစ်ပုံမှုခိုင်မာစေကြောင်းလဲဦးထွန်းခင်ကပြောပါတယ
်။ဒီအမှုကကျွန်တော်တို့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့အမရဲ့ဆွဲထားပေမဲ့တကယ်တမ်းကအခုပုံပြီးအားကောင်းတာတခုကကြတော့ဒီစစ်တပ်က2020 February 1ရက်နေ့နောက်ပိုင်းမှာကျွန်တော်တို့နိုင်ငံမှာအခုဆိုရင်စစ်တပ်ကိုစစ်တပ်အာဏာသိမ်းမှုကိုဆန္ဒပြနေတဲ့ကျွန်တော်တို့ညီငယ်ညီမငယ်တွေရယ်ပြီးတော့ PDF ပြီးတော့တခြားဒီစစ်အာဏာသိမ်းကိုစစ်အာဏာသိမ်းမှုကိုဆန္ဒပြပြီးတော့ protester တွေပေါ့နော်စစ်အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့လူတွေကိုဒီညဖဲလိုက်မနဲ့ပြမနဲ့ဒီညဖဲပြီးတော့နောက်နေ့မနဲ့အလောင်းပို့လိုက်ဒီလိုဟာတွေကလေသူတို့ကဒီတည်တွေလေးရထားတယ်အဲ့ဒီအတွက်ဒီကိစ္စကတော်တော်လေးအားကောင်းတဲ့အနေထားမှာရှိတယ်
ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဲချက်ကိုကုလသမဂ္ဂတရားရုံး ICJ က2019ခုနှစ်ခရဲကလက်ခံစစ်ဆေးနေတာဖြစ်ပေမဲ့အခုအမှုကတော့နိုင်ငံအနေနဲ့ရင်ဆိုင်ရတာမဟုတ်ပေရိုဟင်ဂျာတွေပေါ်ပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူတဦးချင်းစီကိုတရားစွဲတာဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် This caseIn Argentina is the first case where
Argentina မှာဆွဲထားတဲ့အမှုကတော့တာဝန်ရှိသူတဦးချင်းစီကိုတရားရုံးကနေအပြစ်ပေးဆုံးဖြတ်နိုင်တဲ့ပထမဆုံးအမှုဖြစ်ပြီးတော့မြန်မာနိုင်ငံတွင်ပြစ်မှုကျူးလွန်မှုမှာတာဝန်ရှိတဲ့သူတွေကိုဖမ်းဆီးဖို့အမိန့်ချမှတ်နိုင်ပါတယ်။ဒါမှမဟုတ်နိုင်ငံတကာရဲတပ်ဖွဲ့ကနေဖမ်းဝရန်ထုတ်ပြီးတော့ပြင်ပနိုင်ငံထွက်တဲ့ခီးစင်တွေမှာဖမ်းဆီးဖို့အမိန့်ပေးနိုင်ပါတယ်။ဒါမှမဟုတ်ရောကြေးပေးဖို့ဒါမှမဟုတ်ဒီချက်အားလုံးကိုကြားခံဖို့အမိန့်ပေးနိုင်ပါတယ်။ဒါကြောင့်လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှုသို့မဟုတ်လူမျိုးတုံးတပ်ဖြတ်မှုသို့မဟုတ်လူသတ်မှုညှဉ်းပန်းနှိပ်စက်မှုသို့မဟုတ်အခြားဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုစတာတွေဖြစ်ပွားခဲ့တယ်လို့အာဂျင်တီးနားတရားရုံးကတွေ့ရှိခဲ့မယ်ဆိုရင်ကျူးလွန်ခံရသူတွေအတွက်နောက်ဆုံးမှာတော့တရားမျှတမှုစတင်ရရှိတော့မှာဖြစ်ပါတယ်လို့ပြောသွားတာပါအခုလိုအာဂျင်တီးနားတရားရုံးကအမှုကိုစတင်စုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့မြန်မာစစ်တပ်ကတရားဝင်သဘောထားတုံ့ပြန်တာမရှိသေးပေမဲ့2019ခုနှစ်ကရိုဟင်ဂျာတွေကနေအမှုကိုစတင်လျှောက်ထားချိန်မှာတော့သူတို့ဘက်ကခုခံခြေပါဖို့မရှိကြောင်းမြန်မာစစ်တပ်ကအရင်ကပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပေမဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြကြောင်းနဲ့သူတို့အတွက်တရားမျှတမှုရရှိရေးစောင့်ရွက်သွားမှာဖြစ်ကြောင်းလည်းကြေညာထားပါတယ်ရှင
်။အာဂျင်တီးနားတရားရုံးမှာမြန်မာစစ်ကောင်းဆောင်တွေကိုတရားစွဲဆိုထားတဲ့အမှုအခြေအနေနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒေါန်ဆန်းစုချီကိုတရားစွဲထားတဲ့အမှုအခြေအနေကိုလည်းပြောပြပေးခြင်းပါတယ်။ရန်ကုန်တိုင်းအတွင်းဒေါ်ခင်ကြီးဖောင်ဒေးရှင်းအတွက်အစအဦးနဲ့မီနီယာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တယောက်ထဲကိုဆွဲဆိုထားတဲ့အဂရိအမှုရဲ့ဒုတိယမြောက်ယုံကျင်းမှာတော့တရလိုစစ်ကောင်စီရဲ့တပ်သေးအနေနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်ဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းဝန်ကြီးအောင်တဦးဖြစ်တဲ့ဒေါ်နီလာကျော်တို့လာရောက်ထွက်ဆိုခဲ့ကြတယ်လို့တရားရုံးနဲ့နှိစက်တဲ့သတင်းရက်ွက်ကပြောပါရယ် ဒီနေ့ရုံးချင်းမှာဒေါက်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ကိုထောင်ဝတ်ဆောင်တွေကိုဝတ်ဆင်စေပြီးရုံးထုတ်ခဲ့တယ်လို့လည်းဆိုပါတယ်။ဒီနေ့တရားရုံးချုပ်ရုံးချင်းအခြေအနေတည်ထားရသမျှကိုရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရန်ကုန်တိုင်းတွင်းမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်အစအဦးနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးရန်ကုန်တိုင်းမှာနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အဂတိအမှုကိုဒီလအစောပိုင်းကနေပြည်တော်အထူးတရားရုံးမှာစတင်ပြောင်းရွှေ့စစ်ဆေးခဲ့တာပါဒီကနေ့မှာတော့ဒုတိယအကြိမ်ရုံးချိန်အနေနဲ့စစ်ဆေးကြားနာခဲ့ပါတယ်ဒီလိုစစ်ဆေးကြားနာရမှာတော့တရလိုစစ်ကောင်စီတပ်တွေအနေနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းဝန်ကြီးဟောင်းတူဦးဖြစ်တဲ့ဒေါ်နီလာကျော်တို့လာရောက်ထွက်ဆိုခဲ့တယ်လို့ရှေ့နေတူကပြောပြပါဗ
ျ။ဒီဟိုကကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကြီးရတယ်။ဒေါ်ခင်ကြီးဖောင်ဒေးရှင်းကရေးပြီးတော့ရုံးခန်းအဖွဲ့မို့တဲ့ကိုမတ်60တက္ကသိုလ်ရေးတာကမြေနဲ့အိမ်ကိုလေတက္ကသိုလ်မှာ86အိမ်ကတည်တဲ့မြေနဲ့အိမ်ကိုကျွန်တော်ကငါဒေါ်ခင်ကြီးဖောင်ကြီးကငါတာပေါ့။အဲဒီငါနဲ့ပတ်သက်ပြီးတော့ကျွန်တော်တရားဆွဲတာပေါ့ဗျာ။ဟိုကမိုင်းကရွှေပေါ်ပြီးတော့ငားပြီးတဲ့အတွက်ကိုပြောဆွဲတာပေါ့နော်ဒေါက်တာဆုကြည်ကသူတို့တယောက်ကတော့ဒီသူတို့ညီငားတဲ့ဒိုပီဒီဖောင်ဒေးရှင်းကညီငားတဲ့ရှင်းစားမှာသူတို့ပေါဝင်ပတ်ချေးတဲ့ကိစ္စတွေကိုသူတို့ဆောက်ရတာပေါ့သူတို့တရလူဘက်ကစစ်တာပေါ့ကျွန်တော်တို့ဘက်ကပြန်ညီပြန်လာနေကုန်ပြီတော့ပုံပြီးရတယ်ပုံပြီးရတယ်နော်အကုန်လုံးပြည့်ပြသွားပါတယ်ဟုတ်ကျွန်တော်တို့နာမည်ကွန်တိန်နာမှာအဲ့ဘုမဖြစ်ဘူးကြအမှုနံပါတ်3နဲ့4နဲ့ပဲဖြစ်ပ
ါရန်ကုန်တိုင်းတွင်းမှာဒေါက်တာဆန်းစုကြည်ရဲ့နေခြံဝင်းသားမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်အစအဦးနဲ့မြေနေရာရယူခဲ့တာမှာအဂတိလိုက်စားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဥယျာဉ်ထက်ကတရက်လိုလုပ်ပြီးဒေါအောင်ဆန်းစုကြည်ကိုအဂတိအမှုပုံမှန်55နဲ့ဆွဲဆိုခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့တရက်လိုပြတက်တဲ့2ဦးဖြစ်တဲ့ဥဖြိုးမင်းသိန်းနဲ့ဒေါ်နီလာကျော်တို့ကိုနှစ်ဖက်ရှိနေတွေကအပြန်အလှန်မေးခွန်းထုတ်ခဲ့ကြပါတယ်ထောင်အနာပိုင်းတွေကအမှုကြားနာပွဲတွေတက်ရောက်တဲ့အခါမှာဝစ်စင်ဖို့ထောင်ဝစ်စုံတွေပေးဖို့ကဲပြီးတဲ့နောက်မှာတော့ဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ဟာထောင်ဝစ်စုံဝစ်စင်ပြီးရုံးထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့ကဒေါအောင်ဆန်းစုကြည်ဥဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုဆွဲဆိုထားတဲ့အမှုတွေကအမှုနှစ်မှုအတွက်ပြစ်ဒဏ်ချခဲ့ပြီးဖြစ်တာမို့အကျဉ်းသားတွေရဲ့နေထိုင်မှုအတိုင်းဝစ်စင်နေထိုင်မှုထောင်အနာပိုင်းတွေကညွှန်ကြားလာတာဖြစ်တယ်လို့ဆိုပါတယ်။
အဲ့တော့လည်းခဲ့တာတော့မရှိပါဘူးကျွန်တော်တို့ဟိုဟာလေအန်တီကအဖြေအောင်လေးပေါ့အောက်ကယောဂီအောင်လေးပို့ထားပါဗျဟုတ်ကဲ့ဒေါက်တာဦးမျိုးအောင်ကအောက်ကအပြာလုံးကြီးရဲ့ပြာပေါ့အပြာနုလေးပေါ့ဗျအဲ့ဒီပေါ့လေးပါစိတ်တန်ချတဲ့စိတ်တန်ချလိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုဟာပေါ့အဲ့စိတ်တန်ချတဲ့အချင်းဦးစီးရီပေါ့အဲ့ပုံတန်သတ်မှတ်ထားတဲ့ပုံတန်လေးအဝတ်စားလေးပို့ရတယ်ဗျအဲ့လိုကြောင့်ပို့ရတာစိတ်တန်ချခံနေတဲ့ဟိုဟာပေါ့နော်တို့ရဲ့အချင်းသားသဘောဖြစ်သွားတာပုံတန်လေးအဲ့တော့တမန်တဲ့ပုံပြောရတာ
ပါဒီကနေ့ယုံချင်းမှာတော့အဲ့ဒီအမှုတစ်ခုတည်းကိုပဲစစ်ဆေးခဲ့တာပါအရင်တောက်ကြနေတိုင်းစစ်တဲ့နေပြည်တော်မှာဆွဲတဲ့အဂတိအမှုလေးကိုတော့စစ်ဆေးကြားနာခြင်းမရှိခဲ့ပါဘူးစစ်ကောင်စီဘက်ကနေဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုတားဆီးမိတ်ပုံမှန်144ထုတ်ပြန်တားမြစ်ထားတာကြောင့်ကြားနာပွဲရဲ့အသေးစိတ်ကိုတော့မသိရပါဘူးဒီလအတွင်းယုံပိရက်တွေကလည်းဇက်တိုက်ရှိနေတာမို့နောက်ထပ်ယုံချင်းကိုလာမယ့် January 9ရက်နေ့မှာပြန်လည်စစ်ဆေးဖို့တရားရုံးကယုံချင်းပေးခဲ့ပါတယ်လာမယ့်ယုံချင်းမှာတော့နေပြည်တော်ကအာဂရိအမှု၄မှုတွေက2မှုကိုကြားနာသွားဖို့ရှိပါတယ်ကနဦးနေပြည်တော်မှာဆွဲဆိုထားတဲ့အာဂရိအမှု၄မှုကတော့လာရောက်တော့စိုက်ပျိုးတမွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာ2ခုရယူခဲ့မှုနောက်လာရောက်တော့စီမံကိန်းတွင်နေထိုင်မှုနေအိမ်ဆောက်လုပ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အာဂရိမှုနဲ့ဥပြောမြင့်သိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံယူခဲ့တယ်ဆိုပြီးဒေါအောင်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အမှုလို့ဖြစ်ပါတယ်။ရန်ကုန်ကအာဂရိမှုကိုစတင်စစ်ဆေးနေတာမို့နေပြည်တော်အာဂရိမှုတွေရဲ့ကြားနာစစ်ဆေးမှုပိုင်းကိုတော့ပြီးခဲ့တဲ့ရက်ချင်းမှာကလေးကရထားခဲ့တာဖြစ်ပါတယ်။ဒီတစ်ပတ်နဲ့ပါဆိုရင်စစ်ဆေးကြားနာမှုကိုမလုပ်နိုင်တာကတော့ယုံချင်းနှစ်ချင်းရှိသွားပြီဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကနောက်ထပ်အာဂရိမှုတွေနဲ့တိုးပြီးတရားစွဲဆိုဖို့လှုပ်ထားတာတွေလည်းရှိပါသေးတယ်။အဲ့ဒါကတော့သဘာဝဘေးရန်မုံငွေတွေကနေရဟတ်ရင်ငှားရမ်းဝယ်ယူတဲ့ကိစ္စနဲ့ပတ်သက်တာပါစစ်ကောင်စီရဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကရဲစခန်းမှာထပ်ပြီးတော့အမှုဖွင့်ထားပေမဲ့တပ်ဆိုင်ရာရှေ့နေတွေနဲ့ကရယကန်စီစီဒီအမှုနဲ့ပတ်သက်လို့တရားရုံးကအကြောင်းကြားတာမျိုးမရှိသေးဘူးလို့လည်းသိရပါဗျ။နောက်ပြီးတော့နောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှန်တွေတက်ပြီးထပ်တိုးတရားစွဲဆိုဖို့ပြင်ဆင်ထားတာရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါဗျ။ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုပေါင်းကတော့လက်ရှိမှာတဒါဇင်လောက်ရှိပါတယ်။အဲ့ဒီတည်းကနေပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတည်ငြိမ်အေးချမ်းမှု
ပြပြအောင်လှုပ်ဆောင်မှုပုံမှန်55ခါဝေးမှုနဲ့တဘာဝဘေးရန်ရဲ့ပုံမှန်25အမှုတို့အတွက်တရားရုံးကနေအပြစ်ရှိတယ်လို့ဆိုပြီးထောင်နဲ့၄နှစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။အဲ့ဒီလိုပြစ်ဒဏ်၄နှစ်ချမှတ်ပြီးတော့24နှစ်မပြည့်ခင်မှာပဲစစ်ကောင်စီဘက်ကပြစ်ဒဏ်ထပ်ဝဲလျှော့ပေါ်ကြောင်ကြေညာခဲ့ပါတယ်။လာမယ့်ဒီဇင်ဘာလ20ရက်နေ့ဒီမှာတော့ဆက်သွယ်ရေးဥပဒေပုံမှန်ပုတ်ကုံတင်းကုံဥပဒေတို့နဲ့တရားစွဲဆိုထားတဲ့အမှုအတွက်အပိသက်အမိန့်ချမှတ်ဖို့ရှိပါတယ်ရှင
်။ဒေါန်ဆန်းစုကြည်ရဲ့အမှုယုံကြည်ဒီနေ့နောက်ဆုံးအခြေအနေကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ကရင်ပြည်နယ်မြဝတီခရိုင်လေးကေကောကြည်ရဘက်ကတိုက်ပွဲနဲ့ဆက်ဆက်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ကရင်ပြည်နယ်မြဝတီခရိုင်တဲကလေးကေကောနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ KNU အပါအဝင်ဥပပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်လေးကေကောအပါဝင်ရွာလေးရွာအနေနဲ့ဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ကြဖို့ကြေးရွာတာဝန်ရှိသူတွေဘက်ကအသိပေးခဲ့ပါတယ်။တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ထိုင်းဘက်ကရောက်ရှိလာတဲ့စစ်ပေးရှောင်ဒုက္ခသည်2000အထိလည်းရှိလာပြီဖြစ်ပါတယ်။ဒီသတင်းအပြည့်စုံကို VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာလေးကေကောမြို့တည်တဲ့ကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးလွှတ်တော်အမတ်နှစ်ဦးအပါအဝင်တက်ကြွလှုပ်ရှားသူလူငယ်တွေကိုဖမ်းဆီးရာကနေဒီဇင်ဘာလ15ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲဆက်ဖြစ်နေတဲ့အတွက်လေးကေကောအပါအဝင်ရွာလေးရွာကပြည်သူတွေဘေးလွတ်ရာကိုတင်းရှောင်ကြဖို့ကျေးရွာတာဝန်ရှိသူတွေဘက်ကဒီကနေ့မှသတိပေးခဲ့တယ်ဆိုပြီးထွက်ပြေးတင်းရှောင်နေတဲ့ဒေသခံရွာသားတဦးကပြောပါတယ
်။12နိုင်နောက်ပိုင်းကိုသူတို့ခြားကြတော့မယ်။အဲ့ဒါကြောင့်မလို့အသေးနံရွှေ့ခိုင်းတာမေထော်တလေးရဲ့အဲဖီမေဝါခီရဲ့ဖလူဒီဟိုနေမော်လေးကီကောအဲလိုမျိုးဗာလဲပဟိကလောအဲ့ဒီလေးရွာလုံးလေအဲ့ဒီလေးရွာရွာလေးရွာကိုအသေးအတန်ရွှေ့တာဒီနေ့အဲ့ဒါလူကတော့နဲတာမဟုတ
်ဘူးမြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာလေးကီကောထဲမှာတိုက်ပွဲတွေဖြစ်တဲ့အတွက်လက်နက်ကြီးထိမှန်နိုင်တဲ့အနီးအနားကကြေးရွာတွေလည်းထွက်ပြေးတင်းရှောင်နေရပါတယ်ဒီကနေ့ထိထိုင်းဘက်ချမ်းကိုဒေသခံတွေထွက်ပြေးတင်းရှောင်နေရစေမို့လူဦးရေကတော့ညနေပိုင်းထိ2000ကျော်ရှိနေပါပြီစစ်ပေးရှောင်တွေကိုစားနပ်ရိက္ခာအကူအညီပေးနေတဲ့ကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကတော့အခုလိုပြောပါတယ
်အတီကြတော့မရဘူးနေ2000ဝန်းကျင်သောတာရောက်နေပြီပေါ့ဆိုတော့အခုဟိုဘက်ရှင်မဆင်မဆင်မကတော့တော်တော်များများတော့ရှိသေးတယ်ပြည်သူတွေကလည်းတရားတဏီယာစီပြင်းနေရတဲ့ခါကျတော့ပြင်းနေမှာဘယ်လောက်ဆိုတာတော့အတိအကျတော့ပြောလို့မရဘူးဒါပေမဲ့လည်းသူတို့ဒီလေးကိစ္စကိုကြောက်ဖြစ်တဲ့တိုက်ပွဲမှာဆိုလို့ရှိရင်တစ်ပြေးတစ်ချက်နေရတဲ့ဒီလိုပြည်ရည်ပြည့်ခမှန်ရှင်ကတော့ငါသာအောက်လို့တော့ကြာတိရပါတယ်ခင်ဗျာဟုတ်အခေကလာချာလာလေနော်ဒီအခုဒီချင်းစာနာရိတ်ကနဲ့ညီတိုင်းမှုအတွေ့ရတော့အခေကပုံစံမှစီမံလာနိုင်ပါတယ်ခင်ဗျာ
လေးကေကောမှာတိုက်ပွဲတွေဖြစ်နေတယ်လို့ KNU တပ်မအသီးသီးမှလည်းတိုက်ပွဲတွေဖြစ်နေတာပါဒီအတွက်တပ်မ၅ဘက်မှဆိုရင်တိုက်ပွဲတွေဇက်တိုက်ဖြစ်နေတဲ့အတွက်ဒေသခံတွေဟာအိုးအိမ်ဆုံးခွာပြီးပြည်တွင်းဒုက္ခသည်တွေအဖြစ်တောတောင်တွေထဲမှာပဲနေထိုင်နေရဆဲဖြစ်ပါတယ်။ကရင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဒေသခံတွေအခုအချိန်ထိဒုက္ခတွေရောက်နေဆဲပဲဆိုပြီးကရင်လူခွင့်ရေးအဖွဲ့ကစောနန္ဒာစုကအခုလိုပြောပါတယ်
အဲ့လိုမျိုးပေါ့နော်တိုက်ပွဲတွေကတော့ဖြစ်နေသေးတယ်ဒီမနေ့တင်ဒီအလုံးကြီးဖြစ်တာတို့လည်းဖြစ်နေသေးတယ်ပေါ့ဒီပေါ်တာဆွဲတာတွေလည်းကြာစီရတယ်ဒီမနေ့တမဟာတိမဆိုလို့ရှိရင်အခုတိုက်ပွဲဆက်လက်ဖြစ်ပေါ်နေတော့မယ်တမဟာတိဖြစ်တယ်ဒီမနေ့တင်လည်းဟိုဟာတိုက်ပွဲဖြစ်နေမနေ့ကလည်းတိုက်ပွဲဖြစ်တယ်ခင်ဗျာဟုတ်တမဟာနေ့မှာဆိုလို့ရှိရင်စိတ်ရင်းချင်တယ်ကလည်းပြန်ကုန်တော့မှပေါ်လာတာပေါ့နော်ဆိုတော့ဒီတခြားတမန်တွေလည်းပဲလောဆယ်ရဲ့အခြေအနေကတော့မကောင်းဘူးခင်ဗျာဟုတ်ဆောင်းကကျတော့ဒီငါနဲ့နေတဲ့ခါကျတော့သုံးလဲဟိုဖြစ်တာပေါ့နော်ဒီတိုက်ပွဲတွေဖြစ်တယ်တမန်ငါတဲ့ခင်ကအခြေအနေကလည်းလောဆယ်ရဲ့အခြေအနေဆိုလို့ရှိရင်မကောင်းဘူးဒီရွာကဒီဒေသခံတွေတို့လူလတ်ကကွာလာလောဆယ်မှုလည်းမရှိသေးဘူးဒီလိုရှိရင်တို့အတက်မှန်အကြောင်းအတွက်လည်းအတူတူကြမလောဆောင်နေသေးဘူးခင်ဗျာဟုတ်
NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ထိုးပြီးဖြစ်ပေမဲ့ KNU တပ်မ9နဲ့စစ်ကောင်စီတပ်တွေဟာနယ်မြေအငင်းပွားမှုတွေနဲ့တိုက်ပွဲတွေမကြာမကြာဖြစ်နေရကနေစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလနောက်ပိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာပါတယ်။နှစ်ဖက်တိုက်ပွဲပြင်းထန်လာတဲ့အချိန်စစ်ကောင်စီတပ်တွေက KNU တပ်မ9ထိန်းချုပ်ရနယ်မြေတွေကိုလေယာဉ်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ဒုက္ခတဲ့တောင်းနဲ့ချီပြီးအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာအခုချိန်ထိနေရမပြောင်းနိုင်ကြသူတွေလည်းရှိနေပါတယ်ရှင်
။ထန်းချေဆိုင် view သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ view ကနေတောက်ချာနေညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ဒီရေကနေတောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25 32တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးလင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုအရင်ဆုံးနားဆင်ရမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာကိုဗစ်ကပ်ဘေးနဲ့အတူစစ်တပ်အာဏာသိမ်းမှုကြောင့်အကျပ်တဲတွေကြားမှာစာသင်အရွယ်ကလေးငယ်တွေအတွက်ပညာရေးမှာအဟန့်တားတွေကြုံနေရပေမဲ့အခက်အခဲတွေကြားမှာပဲအခွင့်အလမ်းတွေလည်းရှိနေသေးတဲ့အကြောင်း 360@ ပညာရေးလုပ်ငန်းကိုတည်ထောင်ပြီးမြန်မာနိုင်ငံမှာဓာတ်သင်ပုံလို့ခေါ်တဲ့ကျောင်းပညာရေးသင်ထောက်ကူပစ္စည်းတွေကိုပထမဆုံးစတင်မိတ်ဆက်ပေးခဲ့သူမလလဝင်းကပြောပါရယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာမူတည်ပြီးတော့အင်တာနက်ပုံမှန်မရနိုင်တဲ့နေရာတွေမှာပါ360 Edge ရဲ့တင်ထောက်ကူပစ္စည်းတွေတုံးနိုင်အောင်လုပ်ပေးနေတဲ့အကြောင်းလည်းပြောပါရယ်မလလဝင်းကိုဆက်သွယ်မေးမြန်းပြီးတော့ Mac Computer တွေကတင်ဆက်ပေးထားပါရယ်ခင်ဗျာ
လာပါရှင့်မလလဝင်ရေအခုလိုအချိန်ပေးတာကျေးဇူးများကြီးတင်ပါတယ
်ဟုတ်ပြီလာပ
ါဟုတ်ကဲ့ပါဆိုအတိတ်ကတော့လေဟိုမြန်မာနိုင်ငံလက်ရှိအခြေအနေနဲ့ဒီပညာရေးအပေါ်တက်ရောက်မှုတွေကိုတွေးနေချင်တာပါဆိုတော့လက်ရှိမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါဒီအာနာသိမ့်မှုရောကိုဗစ်ကပ်ပြီးရောတိုင်းထဲမှာကျုံရတဲ့အခါကျတော့ဒီစာတင်သားအရွယ်ကလေးတွေအတော်များများဒီကျောင်းကိုမသွားနိုင်တော့တဲ့အခြေအနေတွေဖြစ်လာပါတယ်တချို့ဆိုလို့ရှိရင်ဒါမိသားစုလိုက်ဟိုလက်နက်ကင်ဖီပက်ခါရီချာမှာပြေးလွှားနေရတဲ့သူတွေလည်းရှိတယ်။နောက်ကိုဗစ်ကြောင့်မလို့မိသားစုဆုံးရှုံးရတဲ့သူတွေလည်းရှိတယ်။ဆိုတော့တချို့ကအိမ်မှာအခုလိုအချိန်မျိုးမှာအွန်လိုင်းကနေပြီးတော့စာသင်နိုင်တယ်ဆိုပေမဲ့လည်းဟိုအကန့်အသတ်တရားလည်းဒီချိန်မှာအများကြီးရှိနေတာပေါ့နော်။ဆိုရဲခါရှာတော့ဒီလက်ရှိအခြေအနေကဒီအခုမျိုးဆက်ကလင်းငယ်တွေရဲ့ပညာရေးမှာဘလောက်ထိမြန်ဆုံးရှုံးနေတာမျိုးတွေဖြစ်နိုင်တယ်လို့ထင်ပါလဲရှင့
်။ဟုတ်ကဲ့လက်ရှိကတော့ကျွန်တော်တို့20K12 ပေါ့နော် kindergarten ကနေပြီးတော့အခြေခံပညာ sector မှာဆိုရင်ကျောင်းသားဥယျာဉ်က17တန်းလောက်ရှိတော့လေနှစ်နာတော့တော့နှစ်နှစ်ရှိပြီပေါ့နော်ကျွန်တော်ကအခုအဝေးရောက်နေတော့ဒီနိုင်ငံတကာရဲ့ဒီပညာရေးဆွေးနွေးပွဲတွေမှာဝင်ပြီးတော့နားထောင်တဲ့အခါမှာသူတို့တွေကဒီ covid ကြောင့်နှစ်နာသွားတဲ့နှစ်နာမှုကိုတော်တော်လေးကိုကြည်ကြဲလောင်လောင်ဆွေးနွေးနေကြတယ်ကျွန်တော်တို့က covid တည်းမဟုတ်ခုပါထပ်ပြီးတော့ဒီစစ်အာဏာသိမ်းသွားတဲ့ဟာမှာပါထပ်ပြီးတော့ခံစားရတော့ကလေးတွေက covid အပြင်ထပ်ပြီးတော့နှစ်နာဆုံးရှုံးရပါပေါ့နော်ဒီနှစ်ပိုင်းခွဲကြည့်မယ်ဆိုရင်ကျွန်တော်တို့အခြေခံပညာထဲမှာဟိုမူလာတဲ့အလေတန်းနဲ့အထက်တန်းပေါ့နော်မူလာတဲ့အလေတန်းကတော့အခုချိန်မှာဟိုတော်တော်ဟိုအိမ်ကနေပဲကွက်ကိုမိဘတွေကနေတစင်လင့်လာနေတယ်အထက်တန်းကျတော့လေဒုက္ခတော်တော်ရောက်တာပေါ့တချို့ရေဆိုလဲဟိုနိုင်ငံချောင်းတော့တက်မဲ့ plan တွေပါတွေရှိတယ်ဆိုရင်လေအခုချိန်ကတော်တော်ကိုခက်ခဲဖြစ်တဲ့ကာလပေါ့အဲ့တော့ကျွန်တော်ကတော့ဒီနေ့စကားပြောတဲ့အခါမှာနှစ်ပိုင်းလေးခွဲပြီးတော့ပြောချင်တယ်ပေါ့မူလတိုင်းအလေတန်းပိုင်းရဲ့နောက်အထက်တန်းပိုင်းရဲ့အခုချိန်မှာအိမ်မနေနဲ့ဘာတွေလုပ်လို့ရလဲနောက်ပြီးတော့ကျွန်တော်တို့အနေနဲ့ခက်ခဲတိုင်းမှာတော့ဟိုခွင့်ရေးရှိတတ်တယ်ပေါ့နော်အဲ့တော့ဒီအခက်ခဲကိုကြော်လွန်တဲ့အခါမှာကျွန်တော်တို့ခွင့်ရေးထိမြင်အောင်ကြည့်ကြည့်မယ်ဆိုရင်အခက်ခဲကိုကြော်လွန်ဖို့အတွက်ခွန်အားများရမလားပေါ့နော်ကျွန်တော်လည်းအဲ့လိုမျိုးလေးစဉ်းစားလေးရှိပါတယ်ဟုတ်
ဟုတ်ကဲ့ပါဒီဒီလိုအခုလက်ရှိအခြေအနေကဒီလက်ရှိမျိုးဆက်လူငယ်တွေအတွက်ကလေးငယ်တွေအတွက်ဘယ်လောက်ထိနှိမ့်နာမှုဖြစ်စေတယ်လဲဆိုတာအပြင်ကိုနောက်အမျိုးသမီးတွေပေါ့အထူးသဖြင့်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒါအမျိုးသမီးတွေဆိုတာပညာရေးမှာအများအနေနောက်ကျကြံလေးရှိတဲ့သူတွေပါဆိုတော့အခုလိုလက်ရှိအခြေအနေမျိုးမှာရောအမျိုးသမီးတွေအတွက်ဒီပညာရေးအရာပေါ့နော်ဘယ်လိုတက်ရောက်မှုတွေဖြစ်စေမယ်လို့ထင်ပါလဲ
ဟုတ်ကဲ့အမျိုးသမီးရောအမျိုးသားရောပေါ့နော်ကျွန်တော်တို့နိုင်ငံရောဒီအိန္ဒိယနိုင်ငံဟိုအိန္ဒိယရောနေပေါ်ရောထက်ဆိုင်တော့ဟိုမိန်းကလေးမို့လို့ပညာသင်ခွင့်မရှိဘူးဆိုတဲ့ဟာမျိုးတွေမရှိဘူးပေါ့နော်တို့တန်တူနီးပါးအခွင့်အရေးရတယ်ဒါပေမဲ့ဒီစစ်ဖြစ်လာတဲ့အတွက်ကြောင့်ပို့ပြီးတော့မိဘတွေမှာတားလေးဆိုရင်တော့ဟိုနည်းနည်းပို့ပြီးတော့စိတ်ချလက်ချနဲ့ဟိုပါဘောနော်ရဲရဲတယ်သူပို့ပညာသင်ဖို့ရာခွင့်လန်းပို့များနိုင်တယ်ဒါပေမဲ့တမီးမိန်းကလေးဆိုရင်တော့တမီးရဲ့အိမ်မှာပဲနေပါဆိုတော့ဟိုပါမျိုးပို့များလာနိုင်တယ်ဘောနော်အဲ့တော့မိန်းကလေးဖြစ်လာတဲ့အတွက်ကျွန်တော်ပုံမှန်ဟို နိုင်ငံရဲ့ချင်းချင်းမှုရတော့စနစ်တကျဟိုခွဲခြားထားတာမရှိပေမဲ့အခုလိုမျိုးအခြေအနေပေါ့နော်စစ်ဖြစ်လာတဲ့အခြေအနေကြောင့်ဟိုမင်းကလေးတွေမှာတော့ပို့ပြီးတော့အခွင့်အရေးနှဲပါတာတော့ဒါရှိနိုင်ပါတယ်ဒီကာလမှာလေကျွန်တော်လေးရှိနိုင်တယ်ဒါပေမဲ့အွန်လိုင်းကပဲလေ့လာမယ်ဆိုရင်တော့မင်းကလေးယောက်ျားလေးဟိုရော့ပြီးတော့ခွင့်အရေးနှဲသွားတာတော့တိတ်မရှိနိုင်ပါဘူးလို့ထင်ပါတယ်ဟုတ်အိမ်မှ ရများသောအဖြစ်တာယောက်ျားလေးဆိုရင်ကဟိုပို့ပြီးတော့ chance ပေးလေးရှိတယ်လေပို့ chance ပေးတယ်အိမ်လောက်ကယောက်ျားလေးလောက်ရှာတိတ်မလို့ဆိုတဲ့ဟာမျိုးဒါပေမဲ့အခုခစ်တဲ့မိွားတွေကတော့တာယောက်ျားလေးလည်းငငယ်တည်းကတင်ပေးလာတဲ့ဟာမျိုးဆိုရင်တော့တမိမိတ်ကလေးကိုလည်းဒါနဲ့တူတူ chance ပေးပြီးတော့စာလေးလာခွင့်ပေးမယ်ဆိုရင်တော့ပို့ကောင်းမှာပေါ့နော်အိမ်မှာနေရလို့တမိအလုပ်ပို့လို့ဆိုတဲ့ဟာမျိုးထက်ပေါ့ဟုတ်
ဆိုတာမလက်လဝင်းဆိုလို့ရှိရေလဲဒါမြန်မာနိုင်ငံမှာဒီဓာတ်တင်ပုံးလို့နာမည်ပေးထားတဲ့ဒီတင်ထောက်ကူပစ္စည်းပေါ့နော်စပြီးတော့မိတ်ဆက်ပေးခဲ့တဲ့သူဖြစ်တယ်မြန်မာပညာရေးပို့ပြီးတော့ကြိုးတက်လာအောင်အတွက်ရှေ့တန်းနေပြီးတော့မှဆောင်ရွက်နေတဲ့သူတယောက်လည်းဖြစ်တယ်ဆိုတော့အခုလို့ဒီလက်ရှိမြန်မာနိုင်ငံလက်ရှိဖြစ်နေတဲ့အခြေအနေမျိုးပေါ့နော်ကပ်ဘေးကြောင့်မလို့အကြောင်းမသွားနိုင်တဲ့အခြေအနေမျိုးနောက်ဦးစစ်ဘေးကြောင့်မလို့ဟိုအကျက်တွေတွေဖြစ်နေတဲ့အခြေအနေမျိုးမှာဒီမလလဝင်းတို့တို့ဒီလိုပညာရေးအတွက်နော်ဆောင်ရွက်နေတဲ့သူတွေအနေနဲ့ကရောဘာတွေများအတိကလှုပ်ဆောင်ပေးနိုင်မလဲဒီအခုချိန်မှာဒီဒီကလေးတွေပညာသင်ကြားမှုဆက်ရှိနေအောင်ပေါ့နော်ဘာတွေလှုပ်ပေးဖို့အရေးကြီးပါလဲ
ဟုတ်ကဲ့ကျွန်တော်တို့အရင်တော့ကတော့နှစ်ပိုင်းသွားတာပေါ့နော်တစ်ပိုင်းကတော့အခမဲ့ app တွေဖန်တီးပေးတဲ့ဟာရယ်တစ်ပိုင်းကရောင်းတဲ့ဟာရယ်ပေါ့နော်အခုချိန်မှာတော့ရောင်းတဲ့ဟာကိုကျွန်တော်တို့တိတ်ပြီးတော့ဥစားမပေးတော့ဘူးဟိုဝယ်ခြင်းနဲ့လူရှင်တော့ဝယ်လို့ရတယ်ဒါပေမဲ့အဲ့ဒါယူကြောင်ညာလည်းမနေတော့ဘူးဒါပေမဲ့ဘာတွေပို့လောက်လာလဲဆိုတော့ကျွန်တော်တို့ဒီအခမဲ့ပေးတဲ့ app တွေပို့ထုတ်လာနိုင်အောင်ကြိုးစားတယ်ဒီအရင်တော့ကကျွန်တော်တို့အကြောင်းသားပို့ပြူအတွက်ပဲကျွန်တော်တို့ဥစားပေးပြီးလောက်လာတယ်အကြောင်းသားပို့ပြူဆိုတော့အကြောင်းသားကိုဘယ်လိုအကောင်းဆုံး smart student ပေါ့နော် smart learner ဖြစ်လာအောင်လုပ်ပေးရမလဲဆိုတဲ့ဟာပဲစဉ်းစားတယ်ဒါပေမဲ့ဒီလိုဖြစ်လာတဲ့အခါမှာကျောင်းသားတွေမှာဆရာတွေမရှိတော့ဘူး။နောက်ပြီးတော့ကျောင်းသားတွေမှာပုံမှန်ဟိုဘာပေါ့နော်နေ့စဉ် schedule နဲ့သင်ရတဲ့ဟာတွေမရှိတော့ဘူးဆိုတော့သူတို့ပို့ပြီးတော့ support လုပ်ပေးနိုင်မှုကအိမ်မှာမိဘတွေနဲ့မိသားစုပဲရှိတော့အဲ့မိသားစုကို support လုပ်ဖို့ကကျွန်တော်စဉ်းစားရတော့ကျွန်တော်ဒီ learning video တွေအများကြီးလုပ်ဖြစ်တယ်။ learning ကျွန်တော်တို့ရဲ့ဒီ datinmon Facebook page ပဲဖြစ်ဖြစ် 360 ရဲ့ Facebook page ပဲဖြစ်ဖြစ်တော့ကြည့်မယ်ဆိုရင်တွေ့နိုင်တယ်။ learning video တွေကမိဘတွေကိုဆရာတွေအနေနဲ့ကျွန်တော်တို့ဖြစ်အောင် train ပေးလိုက်တဲ့သဘောပေါ့နော်တကယ်တော့ကိုယ်တိုင်လိုက်သင်ဖို့လိုချင်မှလိုမယ်ဒါပေမဲ့မိဘတွေကဒီဟာလေးတွေသိထားမယ်ဆိုရင်အိမ်မှာသားသမီးတွေဆာလုပ်တဲ့အခါမှာထောက်ပံ့ဖြစ်အောင်ဆိုပြီးတော့ဒါတွေကတော့ကျွန်တော်အသစ်ထပ်လုပ်ဖြစ်တဲ့ဟာပေါ့နော်ကျွန်တော်တို့ရဲ့ app ထူးခြားချက်ဆိုရင်လည်းကျွန်တော်တို့ဒါဒီဒီကာလကြောင့်ရောနောက်ပြီးတော့နိုင်ငံအခြေအနေကြောင့်ရောအခုဆိုလေ internet ဖို့တွေဈေးတက်လာတယ်လေဈေးတက်လာတယ်ဆိုတဲ့အခါကျကျွန်တော်တို့ online ကနေ streaming ကြည့်ရဲ့ app တွေဆိုရင်ဒါမိဘတွေအတွက်နှစ်ခါကုန်တယ်ပေါ့နော်နှစ်ခါကုန်ကြမှာဆိုလို့ကျွန်တော်တို့ app ဆိုရင်တော့ download လုပ်ပြီး offline သုံးလို့ရတယ်အဲ့တော့ဟိုကိုကဒီ internet ဖို့လဲခြွေတာရောက်တယ်ကလေးကလည်းတောက်လျှောက်ဟိုသင်ပေးနိုင်တဲ့အနေအထားမျိုးပေါ့နော်ကျွန်တော်တို့ဒါမျိုးတွေဟိုပို့ပြီးတော့စူးစမ်းလာပေးပါတယ်ဟုတ်
ပြီးခဲ့တဲ့ဆယ်နှစ်တာကာလလောက်အတွင်းမှာပေါ့နော်ပညာရေးပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေအကျော်လေးရှိခဲ့ပါတယ်ဒါပေမဲ့ဒီနောက်ကိုဗစ်ဖြစ်တဲ့ကိုဗစ်နောက်ပိုင်းကမှမှဒီဆက်အာနာသိမ်းမှုဖြစ်ပြီးနောက်ပိုင်းမှာတော့အခြေအနေကအတော်လေးပြောင်းသွားတာတွေ့ရပါတယ်ဆိုတော့ဒီလိုအခြေအနေပြောင်းသွားတဲ့အောက်မှာရောမလလဝင်းတို့လို့ဒီဆောင်ရွက်နေတဲ့သူတွေအတွက်ရောအခက်အခဲတွေကြုံရတာရှိပါလား
ဟုတ်ကဲ့အခက်အခဲတွေကတော့အများကြီးရှိပါတယ်ကျွန်တော်တို့ဆိုရင်ဒီ NESP ပေါ့နော် National Strategic Planning နဲ့အတူကျွန်တော်တို့လိုက်ပြောင်းနေတဲ့သင်ရိုးတွေကို digitize လုပ်တဲ့ကိစ္စတွေဆိုရင် landowa မှာပဲခါဆက်ပြတ်သွားရပေါ့နော်ခါဆက်ပြတ်သွားတယ်လောက်ရတာ၊ခံရတာတွေဆိုလဲတော်တော်လေးကိုခဲယဉ်သွားတယ်နောက်တစ်ခုကကျွန်တော်တို့အတန်တွေပေါ့မိသားစုတွေရဲ့မိဘတွေရဲ့အတန်တွေကိုလည်းကျွန်တော်တို့ကြားကျင်တယ်ဘယ်ဟာတွေဆိုအဆင်ပြေတယ်ဘယ်ဟာတွေဆိုပို့ပြီးတော့လိုချင်ပါတယ်ဆိုတဲ့အတန်မျိုးတွေပေါ့နော်အဲ့ဒါတွေကကျွန်တော်တို့ပို့ပြီးကုနိုင်တယ်အခုလိုကာလမှာတော့တော်တော်လေးကိုခဲယဉ်သွားတဲ့အနေထားပေါ့နော်ကျွန်တော်တို့ကတော့အခုချိန်မှာ360ရဲ့ company ကိုငွေကြေးထက်ပေါ့နော်ငွေကြေးကတော့ကျွန်တော်အခုချိန်မှာမမျောလင်းတော့ဘူးမြန်မာပြည်အတွက်ကဘာကူညီရမလဲပညာရေးနဲ့ပတ်သက်လို့တက်နိုင်ဆုံးကူညီဖို့ပဲကျွန်တော်တို့စဉ်းစားတော့တယ်ပေါ့နော်ကျွန်တော်တို့ဒီကုမ္ပဏီရဲ့ရှေ့လျှောက်ဆက်သွားဖို့ဟာတော့ကျွန်တော်တို့ဒီနိုင်ငံခြားအခုဆိုလဲဒါကျွန်တော်တို့နိုင်ငံခြားစင်ကာပူတို့အမေရိကတို့မှာဒီ product တွေရောင်းဖို့အဲဒီကနေပြဿနာရှာမြန်မာပြည်တော့ဘလို့ပြန်ပြီးတော့ support လုပ်အောင်လဲဆိုတဲ့ဟာပဲအဓိကဟိုဟာရှာတော့တယ်ပေါ့နော်မြန်မာပြည်ထဲမှာရောင်းဖို့မြန်မာပြည်ထဲမှာလုပ်ဖို့ထက်မြန်မာပြည်ရဲ့ပညာရေးကိုနောက်ကွယ်ကနေဘလို့ support လုပ်အောင်လဲဆိုတဲ့ဟာကိုပဲအဓိကပေါ့နော်ကျွန်တော်တို့ strategyပြောင်းလိုက်ရတယ်ပေါ့အနေထားကုမ္ပဏီရဲ့ direction လဲ shift လုပ်လိုက်ရတော့ဘူးမဖြစ်မနေပေါ့ဟုတ
်မလလဝင်ပြောတာရေနားထောင်ရနေဆိုရင်တော့အခက်အခဲရှိပြီမယ်လဲမလလဝင်ရတော့ဒါရှေ့ဆက်ဒီအပေါ်မှာအားဆိုင်ပြီးတော့လုပ်နေမယ်လို့လဲနားလဲပါတယ်ဆိုတော့မြန်မာပညာရေးနဲ့ပတ်သက်လို့ပေါ့နော်ကိုယ့်ရဲ့ညွှန်မှန်းချက်ကတော့ခုချိန်မှာအချက်တည်းတွေဖြစ်တော့တချို့ဆိုစိတ်ပြတ်ကြတယ်လေအဲဟိုမလလဝင်အနေနဲ့ရောဒီမြန်မာပညာရေးရှေ့အနာကက်အတွက်ပေါ့နော်ဘယ်လိုများညွှန်မှန်းချက်ထားပါလဲအဲ့ဒီတော့ဘာတွေလုပ်သွားမှာလဲ
ဟုတ်ကျွန်တော်တို့အမြဲတမ်းအထရပ်ဖြစ်နေတာဒီတစ်နှစ်တစ်တန်းတိုင်နိုင်ဖို့အမှတ်ကောင်းကောင်းရဖို့ဂုဏ်သုတွေအများကြီးရဖို့အဲ့ဒီမှာပဲစနစ်မှာပဲကျွန်တော်တို့ဒါညက်နေခဲ့တယ်ဗောနော်ဒါပေမဲ့အခုချိန်မှကြတော့နှစ်နှစ်လဲကြောင်းကနှစ်နာလဲရပြီနောက်ပြီးတော့လဲအဲ့ထက်နေတန်းအောင်ဖို့အသက်ရှင်ဖို့အပူရေးကြီးနေဗောနော်အဲ့ဒီချိန်ထဲမှာပဲပညာသင်နိုင်တဲ့အခွင့်အရေးလေးများရှိပြီ ကိုယ်တိုင်လည်း active learner ပေါ့နော်နုံနုံချာချာသင်ကြားတဲ့ active learner တွေဖြစ်လာနိုင်တယ်အရင်တော့ကျွန်တော်တို့မိဘတွေဆရာတွေကဥဆောင်ခဲ့တယ်အခုချိန်မှာတော့တို့ကိုတို့ဥဆောင်ခိုင်းတဲ့ဟိုအခွင့်အရေးတရရလာတယ်လို့ထင်တယ်အဲဒီလိုလို့ဖို့အိမ်ကမိသားစုကတော့ထောက်ပံ့ပေးနိုင်အကောင်းဆုံးပေါ့နော်ထောက်ပံ့ပေးဖို့ဆိုတော့တခြားတော့မဟုတ်ပါဘူးအိမ်မှာတို့အတွက်ပုံမှန်စာလုပ်တဲ့အချိန်လေးပေါ့ဟိုကျွန်တော်တို့9နာရီကနေ10နာရီသူတို့စာလုပ်တယ်နေ့လေ10နာရီကနေ2နာရီစာလုပ်အဲ့လိုပုံမှန်ချိန်လေး schedule လေးထားပြီးတော့အဲ့ချိန်ကျရင်အိမ်ကတမိဆိုလဲတမိမခိုင်းမနဲ့သူစာလုပ်တဲ့ချိန်လေးမှာပေါ်ပန်ပိုးပြီးတဲ့ဟာမျိုးပေါ့နော်ဒါဆိုရင်တော့ကျွန်တော်ထင်တယ်ကျောင်းသားပုံပြစနစ်ကိုစနစ်ရဲ့နိုင်ငံရဲ့နိုင်ငံရေးချိန်လေးကြောင့်တွန်းပို့လိုက်လို့ကျွန်တော်တို့နိုင်ငံကမြတ်ထွက်သွားတဲ့တည်ရဖြစ်နိုင်တယ်နော်ကျောင်းသားပုံပြစနစ်ကိုပို့ပြီးတော့ဟိုရှင်းပါလာတယ်ရင်းနှီးလာတယ်ကျောင်းသားတွေအများကြီးထွက်ပေါ်နိုင်တယ်လို့ထင်ပါတယ်ဟုတ
်ကဲ့ပါအခုလို့ video တက်အချိန်ပေးဖြေကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ဘကင်ဗီဒီယိုစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အပတ်စဉ်သိပ္ပံနဲ့နီးပညာအစီအစဉ်ကိုမတင်ဆက်ခင်မှာအခုတစ်ခါတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုအောင်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ယူရိုကမရှိယာမန်ဟတ်တန်ရက်ကနေတိတ်မွေးလာတဲ့အမေရိကအရှိဘက်ကန်ယူရန်အနီးကတထက်တိုက်ကလေးမှာသမရထောမတ်စ်ဂျက်ဖာဆင်ရဲ့မျိုးဆက်တူနေထိုင်ပါတယ
် I'm a sixth grade grandson
I'm really သူဟာသမရဂျက်ဖာဆင်ရဲ့မျိုးဆက်ဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဖို့တော်တော်စိတ်မသက်မသာဖြစ်ရတယ်လို့ဆိုပါတယ် Lucian Truscott က
I would come home and say, "We're studying Thomas Jefferson in American history." My mother would say, "Don't you dare raise your hand."
အင်ကိုရောက်တဲ့အခါမှာဒီနေ့ Thomas Jefferson နဲ့ American သမိုင်းအကြောင်းသင်ရတယ်လို့ပြောတဲ့အခါအမေက"ဒါမင်းက Thomas Jefferson ရဲ့မြစ်ဆိုတာဘယ်သူ့ကိုမှမပြောရဘူး။အတန်းတည်းကတခြားကလေးတွေထက်မင်းကဘာမှပိုသားမနေပါဘူး"ဆိုပြီးပြောပါတယ်
။တတိယမြောက် American သမ္မတ Thomas Jefferson ရုပ်တုကိုမြို့တော်ခန်းမမှာဆက်ထားဖို့မထားဖို့နဲ့ပတ်သက်ပြီးတော့ New York မြို့တော်ဝန်ယုံမှအကျိန်နဲ့ဆွေးနွေးခဲ့ကြစဉ်မှာအဖွဲ့ဝင်တချို့က Truscott ကိုအကျိန်ကျိန်ဆက်သွဲပြီးတော့တိုင်ပင်ခဲ့ပါတယ်။အဲဒီနောက်တော့ရုပ်တုကို New York သမိုင်းပြတဲ့ဧကမ်းမမှာပထမထရှိမှာဖြစ်ပြီးနောင်ကျရင်တော့စာဖတ်ခန်းမအတွင်ပြောင်းရွှေ့ထားမယ်ဆိုပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်။ Washington DC မှာလည်းမူရင်းကျေးရုပ်တစ်ခုရှိပါတယ်။ဒီကျေးရုပ်နှစ်ခုလုံးကိုရေရက်အရာရှိဂျူးလူမျိုး Uriah Phillips Levy ကအစိုးရကိုလှူဒန်းခဲ့တာပါ Thomas Jefferson ရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ခဲ့မှုအပေါ်ကျေးဇူးတင်တဲ့အနေနဲ့အင်ချမ်းမြေရင်းနှီးမြှုပ်နှံသူပရဟိတသမား Phillips Levy ကရုပ်တုတွေလှူဒန်းခဲ့တာပါ New York မြို့တော်ခန်းမမှာသမရ Jefferson ရုပ်တုဆက်ထားဖို့မထားဖို့နဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့နှစ်20လောက်ကတည်းကစတင်မေးခွန်းထုတ်လာခဲ့ကြတာပါ
When we were growing upWe were never taught that Thomas Jefferson was a slave owner.
ကျွန်တော်တို့တွေကြီးပြင်းလာချိန်မှာ Thomas Jefferson ဟာကျွန်းပိုင်ရှင်တယောက်ဖြစ်တယ်ဆိုတာမသိခဲ့ရပါဘူး။အတိတ်ကမွန်တီချဲလိုစိုက်ခင်းမှာဆိုရင်လဲကျွန်းဆိုတဲ့ဝါဟာရကိုကြားတော်ကြားရမှာမဟုတ်ပါဘူး
။ Lucian Truscott ဟာနေရာဒီမှာဆိုရင်မွန်တီချဲလိုမှာနေပါတယ
်။ When I was a little kid, I actually bounced
on Thomas Jefferson. Thomas Jefferson ရဲ့အိမ်အပေါ်မှာခုံပေါက်ကစားခဲ့ပါတယ်လို့သူကပြောပါတယ်။ Washington DC က Jefferson အမတ်တရဗိမာန်မှာဆိုရင်တခြား American သူရဲကောင်းတယောက်ယောက်ရဲ့ရုပ်တုနဲ့အစားထိုးဖို့လေ2020တုန်းကသူဟာ New York Times သတင်းစာမှာအကြံပြုစာရေးသားခဲ့ပါသေးတယ်။လူသားအလုံးဒန်းတူညီမြမွေးဖွားလာကြတာဖြစ်တယ်လို့ပြောပြီးတော့အဲ့ဒီအတိုင်းမလုပ်ခဲ့သူအစားအဲ့ဒီစကားရဲ့အတိုင်းလိုက်နာကျင့်သုံးတဲ့သူကိုဂုဏ်ပြုတင်ကြောင်းသူကယူဆပါတယ
်။ We have to have our whole history told.
လူကြိုက်များတဲ့သူ့ရဲ့ကောင်းကြောင်းတွေကြီးတာမဟုတ်ပဲသမိုင်းတစ်ခုလုံးကိုသင်ရမှာပါဒါကြောင့်ဝါရှင်တန်ကသောမတ်စ်ဂျက်ဖာဆင်ရုပ်ထုပဲဖြစ်ဖြစ်အခုဒီကဟာပဲဖြစ်ဖြစ်ရွှေ့ဖို့အကြံပေးခဲ့တာပါမလေးမစားပြောတာမဟုတ်ပါဘူးလေးစားပါတယ
်ညူယောက်မြို့ကောင်စီဝင်ရဲ့ဆုံးဖြတ်ချက်ကို Truscott ကလည်းသဘောတူပါတယ်ရုပ်ထုကိုတော့နောက်နှစ် April လမှာရွှေ့ပြောင်းမှာပါခင်ဗျာ စာကျွင်းစာဇံတွေကိုတရားခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်တော်များများမှာဒီဥပဒေစီမင်းအတိုင်းစတင်အကောင့်တွေပေါ်တော့မှာပါမပြောကုန်ကြက်ယူပါဝင်အိမ်တွေကစာကျွင်းစာဇံတွေကိုစနစ်တကျနဲ့စွန့်ပစ်ရမှာပါမြို့ကန်တဦးဖြစ်တဲ့ Joy Klingberg က
I appreciate that
တမတ်ထားတဲ့ပုံနဲ့အလွယ်တကူစွပစ်လိုက်ရုံပါပဲ။ဘာမှတိတ်အလို့မရှုပ်ပဲအခုလိုလုပ်ပေးရတာဝမ်းသာပါတယ်
။ဒါပေမဲ့ပြောသလောက်လက်တွေ့အကောင့်တွေဖော်ရတာလွယ်ပါမလားဆိုပြီးတော့လေမေးခွန်းထုတ်နေကြပါတယ်။ California ကအဓိကမြို့ကြီးတွေဖြစ်တဲ့ Los Angeles, San Diego, San Francisco မြို့တွေမှာဇန်နဝါရီမှာဒီ season စတင်မှုမလွယ်ကူသေးပါဘူး။ America မှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အဖြစ်စွန့်ပစ်လိုက်တာကြောင့်အဲဒီကနေကာဗွန်ဒိုင်အောက်ဆိုက်တဲ့ပိုအန်ရရှိတဲ့မီသိန်းဓာတ်ငွေထုတ်လွှတ်နေပါတယ်။လေထုတွေကဒီမီသိန်းဓာတ်ငွေတွေရဲ့15ရာခိုင်နှုန်းဟာစားကျွင်းစားကြံတွေကနေထွက်တာပါ။ရိုးလိုခရိုင်အမိုက်စွန့်ပစ်ရေးဌာနညွှန်ကြားမှုရာမင်ယက်စတနီက
Yes because it means that
ဒီတိုင်းမြေမြုပ်မေးမပစ်လိုက်ပဲနောက်နာကမျိုးဆက်တွေလုံးမနေရအောင်တာဝန်ယူဆောင်ရွက်နေတာပါ။
စာကျင်းစာကျင်းတွေကိုအခုလိုစနစ်တကျစွန့်ပြရမှာအတွက်အမှိုက်သိန်းကပိုဈေးတက်လာနိုင်ပါတယ်ကယ်လီဖိုးနီးယားနီးတူအမေရိကအရှေ့မြောက်ဒေသကပြည်နယ်တို့မှာလည်းစားတောက်ဆိုင်ကစာကျင်းစာကျင်းတွေကိုတီးကြစွန့်ပြဖို့ဆောင်ရွက်ထားသလိုဗမောင်ပြည်နယ်မှာဆိုရင်တော့အိမ်နိုင်ရဒီစင်းမင်းကိုလိုက်နာရပါတယ်ကယ်လီဖိုးနီးယားတက်သူက Net Span က
I think this is important. I think this is a good
way. ဆောက်အကျဉ်းချန်တွေကိုအလေအလွတ်မဖြစ်အောင်ဒီအကြောင်းလူတွေသိအောင်ပြောဖို့အရေးကြီးပါတယ်။ဒီအစားအစာတွေဟာမြေကြီးကလာပြီးတူလာခဲ့တဲ့နေရာမှာပြန်စုပြင်တင်ပါတယ်
။ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံသိမ်းဆည်းရေးဌာန200လောက်ရှိပေမဲ့အခုအခါမှာ35ခုလောက်ကသာဒီစားကျွင်းစားကြံအမိုက်တွေကိုလက်ခံနိုင်ပါသေးတယ်ခင်ဗျာ။ညောင်မျိုးမှာအသက်5နှစ်ကနေ17နှစ်ကြားကလေးတွေဟာကိုဗစ်ကာကွယ်ဆေးစထုတ်နေကြပါပြီ။အမေရိကမှာလူမျိုးအထူးတဆုံးဖြစ်တဲ့နယူးယောက်မှာလာမယ့်ဒီဇင်ဘာ28ရက်နောက်ဆုံးထားပြီးပုဂ္ဂလိကစီးပွားရေးလုပ်ငန်းပေါင်း 38,400 လောက်ကဝန်ထမ်းလုပ်သားတွေမဖြစ်မနေကာကွယ်ဆေးထိုးကြဖို့နယူးယောက်မြို့တော်ဝန်ဘီလ်ဒီဘလက်စီယိုကစီမင်းသတ်မှတ်ခဲ့ပြီးတဲ့နောက်အခုအခါမှာထပ်ပြီးတော့ချက်ထွင်ဆောင်ရွက်လာတာပါ။အလွန်ကူးစက်လွယ်တဲ့ Omicron ကိုဗစ်မျိုးကွဲတဲ့အမေရိကန်ပြည်နယ်တွေမှာကူးစက်မှုရှိလာနေချိန်မှာပဲဒီရောဂါကူးစက်မှုတားဆီးဖို့ဆောင်ရွက်လာတာလည်းဖြစ်ပါတယ်
။ I don't think people also have choice.
လူတွေသူတို့စိတ်ကြိုက်လှုပ်ခွင့်ရှိတယ်လို့တော့မထင်ပါဘူး။ကာကွယ်ဆေးထိုးရင်ထိုးမထိုးရင်ကိုဗစ်ကူးစက်ခံရပြီးတော့ဘဲမှသွားနိုင်တော့မှာမဟုတ်ပါဘူး
။စားသောက်ဆိုင်တွေအပြင်ဝင်ရောက်ခွင့်အကြောင်းရဲ့အားကစားအသင်းအကအသင်းနဲ့ဂီတာတီးဝိုင်းတွေမှာပါဝင်နိုင်မှုအတွက်အသက်5နှစ်ကနေ17နှစ်ကြားကလေးတွေဟာဒီဇင်ဘာ14ရက်နောက်ဆုံးထားပြီးတော့ဆေးတစ်ကြိမ်ထိုးထားပြီးသားဖြစ်ရမှာပါ။အသက်12နှစ်အထက်ကလေးတွေကတော့ဒီဇင်ဘာ28ရက်နောက်ဆုံးထားပြီးဆေးနှစ်ကြိမ်ထိုးထားပြီးသားဖြစ်ရပါမယ်။တချို့ကတော့အခုလိုအတင်းကျပ်လုပ်ခိုင်းတာမျိုးကိုမကြိုက်ပါဘူ
း။လူတွေမှာရွေးချယ်ခွင့်ရှိတယ်မှာလေ။ဆေးမထိုးခြင်းမူဆိုရင်တော့လေမထိုးစိန်နဲ့ပေါ့။အမေရိကဆိုတာကလွတ်လပ်တဲ့နိုင်ငံမှာ
အမေရိကပါဝင်နိုင်ငံတချို့မှာနှာခေါင်းစည်းတက်ကာဝယ်ဆေးထိုးမှုနဲ့ပတ်သက်ပြီးတော့စန့်ကျင်သူတွေလည်းရှိနေပါတယ်။ဒါဟာရွေးချယ်ပိုင်ခွင့်ရှိရမယ်ဆိုပြီးတော့သူတို့ကတောင်းဆိုနေကြတာပါ။ဒါပေမဲ့လည်းကာကွယ်ဆေးထိုးမှသာလူတွေဟာပုံမှန်သွားလာလုပ်ကိုင်နေနိုင်ကြမယ့်အခြေအနေမျိုးလိုလားနေကြပါတယ
်။ I think not it doesn't hurt that much
ဆေးထိုးတာကမနာပါဘူးဆေးကလည်းနည်းနည်းလေးအက်ကလည်းတိတ်တိတ်လေးဆိုတော့ဆေးထိုးတာကိုတိလိုက်ရမှာတောင်မဟုတ်ပါဘူ
းအမေရိကန်တွေဆေးထိုးလာဖို့ပြည်내အစိုးရတွေကစုငွေတွေပေးပြီးတော့တောင်ခေါ်ယူခဲ့ဘူးပါတယ်အထူးသဖြင့်နယူးယောက်လိုဒေသမှာလူများပြားထက်မှန်သေဆုံးတာမျိုးမဖြစ်အောင်လဲတာဝန်ရှိသူတွေကကြိုးပမ်းနေကြပါတယ်အိမ်တိအိမ်မှာအတူနေထိုင်ကြတဲ့မိသားစုမှာကလေးငယ်တွေဆေးမထိုးရသေးတာကြောင့်ကြံတဲ့မိသားစုဝင်တွေဟာနှာခေါင်းစည်းမချွတ်ပဲနေရတာကလည်းတိတ်တတောင်တတာမရှိလာပါဘူ
း I agree with this mandate I think it's necessary
ကျမကတော့အခုလိုစီမံသတ်မှတ်လိုက်တာကိုထောက်ခံပါတယ်ကလေးတွေတခြားသူတွေနဲ့သူတို့သဘာဝစော်ကစားနိုင်ဖို့ကြောင်းသွားနိုင်ဖို့ဆိုရင်ဒါဟာလိုအပ်တယ်လို့နေမကောင်းဖြစ်မှလည်းစိုးရိမ်စရာမလိုတော့ပါဘူး
နယူးယောက်မှာတော့အရွယ်ရောက်ပြီးသားလူဦးရေ89ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးထိုးထားပြီးသားဖြစ်တာကြောင့်အမေရိကန်ပြည်အောင်စုကာကွယ်ဆေးထိုးနှုန်း 83.5 ရာခိုင်နှုန်းထက်တောင်များနေပါသေးတယ်ခင်ဗျာ
ကောင်းစူးစီးတင်ဆက်တဲ့သုရဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါဗီဇာပြောင်းပိုးမျိုးသစ်ဒီအိုမီကရွန်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံယူတာပြည်နယ်နယ်ဆင်တက်ခွဲခံလေးလာစမ်းစစ်ရေးဌာနအကြီးအကဲဒေါက်ခင်စာဝင်းပြည်ကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ီတစ်ပတ်တော့ကိုရိုနာဗိုင်းရပ်စ်ကာယောဂါဗီဇာပြောင်းပိုမျိုးသစ် Omicron နဲ့ပတ်သက်ပြီး American နိုင်ငံ Utah ပြည်နယ် Nelson တပ်ခွဲကလေးလာဆန်းစစ်ဌာနအကြီးအကဲဒေါက်ခင်စာဝင်းပြည်ကပြောပြပေးပါပါ
လူစိတ်ကွဲတစ်ခုပေါ်တိုင်း scientific name တို့ ပြီးကြတဲ့အခါကျတော့ B1.2. အဲ့လိုမျိုးတွေဖြစ်တယ်အဲ့ခါကျတော့သူဒီအများပြည်သူတွေအတွက်ကိုခေါ်ရလွယ်အောင်လို့ဆိုပြီးတော့ရည်ရွယ်ချက်နဲ့ WHO ကမေလတုန်းကနေစပြီးတော့သူတို့ naming system တစ်ခုလုပ်ပြီးတယ်ပေါ့နော်အဲ့အမှားသူက alpha beta gamma delta ဆိုတာ ABCD အဲ့လိုမျိုးဒါ Greek ဒီ alphabet တွေပုံမှန်မူတည်ပြီးသူတို့ကnaming system လို့လုတ်ပေးလိုက်တယ်ဟိုနာမည်ပေးလာတဲ့ဟာအခုဒါ73ခုမြောက်ပေါ့နော် omicron ကတော့သူကဟို greek ရဲ့ alphabet မှာဆိုရင်တော့15ခုမြောက်သူကဖြစ်တယ်ဒါပေမဲ့ greek alphabet ရဲ့73ခုမြောက်နဲ့14ခုမြောက်ပဲသူက new နဲ့zai ဖြစ်နေတဲ့အတွက်ကြောင့်သူတို့ကဒီဟာတွေကိုမသုံးချင်တော့အတွက်ကြောင့်သူ15ခုမြောက်ကိုသူတို့ကြော်ပြီးတော့ omicron ဆိုပြီးနာမည်ပေးခဲ့ပါတယ်ဟုတ်
တော့ကင်ဆာဝင်းပြတို့ယောဂပုံနဲ့ပတ်သက်ပြီးတော့သူပြေတနာလောက်တဲ့အထဲမှာဆိုလို့ရှိရင် Omicron နဲ့ပတ်သက်ပြီးတော့ထူးထူးခြားခြားဗာများတွေ့ပါလေပြောပြပေးပ
ါသူဒီမျိုးစိတ်ကကိုစပြီးတော့ပြန်လာတဲ့ဟာတွေတွေ့နေရတဲ့ခါကျသူတို့တွေဒါကြောင့်မို့ဒါ variant of concern ဆိုပြီးသူတို့စပြီးပြောနေကြတယ်ပေါ့နော်သူက variant of interest ကနေ VOVIR နဲ့ပြီးတော့ VOC variant of concern ဆိုပြီးသူတို့ UTA ပြောင်းလာတယ်ပြောင်းလာဆိုသူ့မှာအဓိကဘာထူးခြားတာရှိလဲဆိုလို့ရှိရင်သူကဒီမျိုး mutation ပေါင်းအခု30လောက်သူ့မှာရှိတယ်။အခုနှစ်ခုတစ်ခုတည်းပြောင်းတာနှစ်ခုတည်းပြောင်းတာဒါမှမဟုတ်လို့ရှိရင် group တစ်ခုလိုက်ပြောင်းတာအဲ့ဒါအနေပြီးအခုသူကအခုဒီတစ်ခုမှာဆိုလို့ရှိရင်သူက alpha မှာပြောင်းတဲ့ဟာကဟာတွေလည်းပါတယ် beta မှာပြောင်းခဲ့တဲ့ဟာတွေလည်းပါတယ် gamma delta အဲ့ဒီဟာတွေမှာပြောင်းခဲ့တဲ့ဟာတွေလည်းပါတယ်အဲ့ဒီဟာတွေအပြင်ကိုသူကတခြားသူ့ရဲ့ဒီသူ့တိသန့်ထပ်ပြောင်းတဲ့ဟာတွေလည်းထပ်ရှိသေးတယ်ဆိုတဲ့ခါကျအဲ့ဒီဟာတွေပေါ်မူတည်ပြီးတော့သူကဟိုစုစုပေါင်းအကုန်လုံးပေါင်းလိုက်တဲ့ခါကျရင်သူကဒီဟို virus ရဲ့ဖွဲ့စည်းပုံမှာ structural protein ဖွဲ့စည်းပုံမှာပါတဲ့ဟာတွေရောနောက်ပြီးတော့ spike protein မှာပါတဲ့ဟာတွေရောနောက်အဲ့ဒီဟာတွေအကုန်လုံးမှာသူကအမျိုးမျိုးတွေပြောင်းတွေ့တယ်ပေါ့အဲ့ဒီတော့ကြောင့်မို့သူကဒါအောင်ဆိုလို့ရှိရင်သူတို့ဘယ်လိုမျိုးဟိုကာကွယ်မလဲဆိုတဲ့ဟာမျိုး question စပြီးမေးလာတယ်ပေါ့နော်အဲ့ဒီဟာရဲ့နောက်သူကပို့ပြီးတော့ပြန်တာလွယ်နေတယ်ဆိုတော့ဟိုဘာဆက်ဖြစ်အောင်မလဲဆိုတဲ့ question တွေထပ်ပြီးမိလာတာပေါ့ဟုတ်ကဲ့
ဟာဆိုတော့ဒီခုနကပြောတဲ့အထက်မှာဒီဗီဇပြောင်းတာအရင်ဗီဇပြောင်းထားတဲ့ပုံစံတွေလည်းသူ့မှာထပ်တွေ့နေရတယ်ဆိုတော့ဒီဥစ္စာကအန်တီရဘလောက်လောက်ကြီးပါလဲပြောပြပေးပါ
အခုလောလောဆယ်ကသူတို့ဒါလေးလာနေစေဖြစ်တယ်ပေါ့နော်လေးလာနေစေဆိုတော့သူတို့ဘလောက်ထိဘနစပုံများနိုင်တယ်ကူးစက်မှုနှုန်းဘလောက်များနိုင်တယ်ယောဂပြင်းထန်မှုနှုန်းဘလောက်များနိုင်တယ်ဆိုတဲ့ဟာကိုသူတို့ statistic စရင်းအင်တာချက်မှုအရာမပြီးသေးဘူးမပြီးသေးတဲ့အခါကျတော့ဒါပြောလို့မရသေးဘူးပေါ့နော်ဟို unification ကတော့အခု30လောက်ရှိတယ်အဲ့ဒီဟာနောက်ဆက်တွဲအကျိုးစားဘာဖြစ်မလဲဆိုတာကိုသူတို့ပြောလို့မရသေးဘူးသူတစ်ခုချင်းစီအကုန်လုံးဟိုလိုက်ပြီးတော့လေးလာနေတော့သူတစ်ခုတစ်ခါလေးကြာလို့ရှိရင်သူ mutation ကဒီဘက်တစ်ခုဟိုတစ်ခုနဲ့တစ်ခုနဲ့ပေါင်းတဲ့ခါကြာလို့ရှိရင်ဘလို့ကိုပိုဖြစ်တစ်ခုတည်းသီးသန့်ဖြစ်တယ်နောက်တစ်ခုသီးသန့်ဖြစ်တယ်သီးသန့်နေဖြစ်နေတဲ့ mutation တွေအကုန်လုံးပြောင်းရင်ဘလို့ effect ဖြစ်မလဲဆိုတဲ့ဥစ္စာအဲ့ဒါမျိုးကိုလည်းတစ်ခါတက်ပြီးတော့လေးလာသေးတဲ့အတွက်ကြောင့်မလို့ဟိုဘနစဆိုတဲ့ဟာမျိုးကဟိုဥစားပြောလို့မရသေးဘူးပေါ့အဓိကအခုလောဆယ်သူတို့ရဲ့ဟိုအဓိကဟို interest ပေါ့နော်အဓိကစိတ်ဝင်စားတာကလက်ရှိရှိနေတဲ့ကာကွယ်ဆေးတွေကသူ့ကိုဘယ်လောက်ထိကာကွယ်ပေးနိုင်တယ်လဲလက်ရှိရှိနေတဲ့ immunity နဲ့ဆိုလို့ရှိရင်သူ့လာမယ်ဆိုလို့ရှိရင်ဘယ်လောက်ထိကိုရီးယားဟိုစိတ်ယုံတက်မှုနှုန်းယောဂပြင်းထန်မှုနှုန်းဘယ်လောက်ထိကာကွယ်ပေးနိုင်မလဲသူကအခုဒီဟာကိုသူတို့ target လုပ်ပြီးတော့လုပ်နေကြတယ်ပေါ့ဟု
တ်ဆိုတော့ဒီလိုလုပ်တဲ့အထက်မှာပေါ့နော်အခုဒီဆေးတွေထဲမှာအဓိကတော့ Pfizer BioNTech ရှိတယ်။နောက်ပြီးတော့ Moderna ရှိတယ်။ Johnson & Johnson ရှိတယ်။တရုတ်ပြည်ဘက်ကလာတဲ့ Sinopharm တို့ Sinovac ဆိုရှိတယ်။နောက်အိန္ဒိယဘက်ကဟိုဒီဆေးတွေထဲမှာပေါ့နော်။ပေါ့နော်။ဘယ်ဆေးကတက်ရမှုဘယ်လောက်ရှိလဲဆိုတာနည်းနည်းပြောပြပေးပါ။
ဟုတ်ကဲ့ဟုတ် Pfizer တော့အခုဒီနောက်ဆုံးပေါ့ဒီဇင်ဘာ14ရက်နေ့ထွက်တဲ့ news အရတော့ Pfizer နေပြီသူတို့ကသူတို့ two dose ဆိုလို့ရှိရင် neutralization လုပ်တဲ့ဥစ္စာပေါ့ neutralization ဆိုတာဒီ virus ကဝင်နေ virus ကဝင်လာတဲ့ဒီ T cell antibody သူတို့ T cell တွေရနေပြီသူတို့ပြန်ပြီးတော့ခုခံအဲ့ခုခံတဲ့ဥစ္စာ neutralize လုပ်တာပေါ့ virus ရဲ့ antigen ကိုသူတို့ antibody ကနေ neutralize လုပ်တယ်ဆိုတာခုခံတိုက်ဖြတ်ပေးတာပေါ့နော်တိုက်ဖြတ်ပြီးဓာတ်ကိုဖြည့်ဖြောက်ပေးတာပေါ့အဲ့ဒီဟာကသူကဒီအခုလောလောဆယ်ရှိတဲ့ဟာဆိုလို့ရှိရင် two shot ဆိုလို့ရှိရင် ဟိုနှစ်ခုပဲဆိုလို့ရှိရင်တို့ကဟိုခုခံနိုင်တဲ့အာတော်တော်လေးနည်းတယ်ပေါ့နော်ဆိုတော့ booster ထိုးရတယ် booster ထိုးရတယ်ဆိုတော့ booster ထိုးပြီးသွားတဲ့ခါကျလို့ရှိရင်တော့သူ့ရဲ့ကာကွယ်မှုကဒီ delta ကိုဒီ omicron ကာကွယ်နိုင်စွမ်းက delta ကာကွယ်ဆိုရင်ဇွမ်းနဲ့သူကတိတ်ပြီးတော့မကွာဘူး delta ကိုဥမာ44ရာခိုင်နှုန်းကာကွယ်ပေးနိုင်တယ်ဆိုရင်ဒီ omicron 43ရာခိုင်နှုန်း approximately ကာကွယ်ပေးနိုင်တယ်ပေါ့ဒါပေမဲ့သူတို့ Moderna နဲ့ Johnson & Johnson ကိုသူတို့ဒီလိုအခြေအနေတွေမေးကြည့်တဲ့ဟာမှာတော့ဒီ14ရက်နေ့အထိ reply မပြန်ပါသေးဘူးပေါ့အခုလေးလာနေစေထွက် data တွေစပ်ပြီးထွက်လာတဲ့ဥစ္စာကိုပဲစောင့်ပြီးတော့ကြည့်ရမှာ
မြန်မာနိုင်ငံမှာကျတော့ဒီအိန္ဒိယလာတဲ့ဆေးထိုးကြတယ်နောက်တရုတ်ပြည်ဘက်ကဝင်တဲ့ဆေးထိုးတယ် Russia ဆေးထိုးတယ်ဆိုတော့ဒါသူတို့တွေနဲ့ပတ်သက်ပြီးတော့အချက်လက်တွေပါများတွေ့ပါဒီကဝက်ဆေးတွေက Omicron နိုင်သလားပါလေ့လာထားတာများတွေ့ပါ
Astrazeneca ကကြတော့သူနော်သတင်းလာနေရပြောတာ AstraZeneca သူတို့2 dose ကိုတော့သူတို့ဒီ Omicron အတွက် antibody အပြည့်အဝသူတို့တိတ်အားမရှိဘူးပေါ့နော် booster set ထိုးရမယ်ပေါ့ဘောနော် booster ဆိုရင်တော့ဒီဥမာ Pfizer လိုမျိုးတိတိဘယ်လောက်ရာခိုင်နှုန်းဖြစ်နိုင်မလားဘယ်လောက်ရာခိုင်နှုန်းဖြစ်နိုင်မလဲဆိုတော့သူတို့ဒါစက်ပြီးလေ့လာအောင်အိုး Sinopharm နဲ့ Sinovac နဲ့ကတော့ဒါတို့ဟိုကျွန်မအနေနဲ့တော့မတွေ့သေးဘူးပေါ့နော်ဟို Russia ဟာဆိုလို့ရှိရင်လည်း Russia ဒီ Sputnik လေဟို WHO မှာဘယ်လိုမျိုး update လုပ်မလဲဆိုတော့စောင့်ကြည့်နေတော့မှာဒီ3ခုကိုတော့ကျွန်မစောင့်ကြည့်နေတော့မှာကျွန်မအနေနဲ့တော့ဟု
တ်ဒီ Omicron ရဲ့ကူးစက်မှုကအရင်မြန်တယ်ပေါ့နော်မြန်တယ်ဆိုတော့ပေါ့နော်အရင်ဒီ visa ပြောင်းမျိုးစိတ်တင်တဲ့ဒီ Omicron နဲ့ပေါ့နော်အခြေအနေလေးနည်းနည်းရှင်းပြပေးပါဘယ်သူကဘယ်လောက်ဘယ်လိုမျိုးကူးစက်လဲပေါ့နော
်အခုလောလောဆယ်အထိမှာ delta dominant strain ဖြစ်နေတယ် dominant strain ဆိုတဲ့ဟာအပြင်မှာအများစုပြန့်နေတာတော့ delta ပြန့်နေတယ်အနောက်ကနေပြီး omicron ကလိုက်တယ်မယ်ဒါပေမဲ့သူ့ရဲ့ဒီပြန့်တဲ့ဒီ omicron ကသူကသူ့ structure တစ်ခုလုံးမှာလည်းပြောင်းနေတဲ့ဟာကြီးအများကြီးဖြစ်နေတဲ့အတွက်ကြောင့်မလို့ delta လောက်မပြန့်ဘူးဆိုရင်တော့မှသူ့ရဲ့တန်ခံနိုင်အားတော့သူကဒီ Janet strain တွေထဲ Janet မျိုး visa ဟိုမျိုးစိတ်ကွဲတွေထပ်စားလို့ရှိရင်သူကတန်ခံနိုင်အားတော့သူကပို့ပြီးတော့ဟိုပြီးတော့ဆွမ်းနေပေါ့နော်သူကဟိုတောင်တိုင်ဟိုနှစ် dose နဲ့သူများတွေတခြား strain တွေက2 dose နဲ့ရရဆိုရင်သူက2 dose နဲ့မရအောင်3 dose မှရမယ်ဆိုတော့ဒါအဲ့ဒီဟာတခုတော့စပြီးကွာနေပြီပေါ့သူကာကွယ်ဆေးတွေအပြင်ကသူတို့ဒီတောက်ဆေးတွေရောသူတို့ဟိုစောင့်လို့လုပ်နေဒီ3 dose အပြင်ကိုဗာဆက်လုပ်အောင်လဲဆိုတော့ကျွန်တော်တို့ဒီ data ရတဲ့ data ပေါ်မှာမူတည်ပြီးတော့strategy ကိုပြောင်းအောင်ပါပေါ့
okay ကျေးဇူး
များကြီးတင်ပါ okay ပါရှင်ဒီ
ဒေါက်ခင်ဆာဝင်းပြည့်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲညှင်းထားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေတောက်ချနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတက်လက်ခြေညာပေးမှာဖြစ်ပါတယ်ခင်ဗျာဒီမှာဒီမိုကရေစီရဲ့လှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်ဖို့အမေရိကန်ကာကွယ်ရေးဆိုင်ရာဥရီပြင်ဆင်မှုမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီအမေရိကန်အထက်လွှတ်တော်အမတ်မစ်ချ်မကွန်နယ်ဦးဆောင်ပြီး2022ခုနှစ်ဘန်နာနှစ်အတွက်NDAA လို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးလုံပိုင်ခွင့်ဥပဒေပါမြမအရေးဆိုင်ရာပြင်ဆင်ချက်ကိုမနေ့ကအတည်ပြုပေးလိုက်ပြီးသမရလက်မှတ်ရေးထိုးဖို့ပဲပေးပို့လိုက်ပြီးဖြစ်ပါတယ်မြမစစ်ကောင်စီပေါ်အရေးယူဖို့အပြင် NUG အမျိုးသားညီညွတ်ရေးအစိုးရလိုပြည်သူ့ကိုယ်စားပြုအဖွဲ့တွေကိုတရားဝင်အသိအမှတ်ပြုရေးမဟာဗျူဟာကိုအမေရိကန်အစိုးရထိပ်ပိုင်းအရာရှိတွေအနေနဲ့နှစ်လအတွင်းလွှတ်တော်ကိုတင်သွင်းဖို့အပိုင်းပါဝင်အောင်အထက်လွှတ်တော်အမတ်မကောနော့ကဖြည့်ဆွတ်လိုက်တာဖြစ်ပါတယ်မြန်မာဒီမိုကရေစီရေးတောက်လျှောက်ထောက်ခံလာတဲ့မကောနောနဲ့အတူအမေရိကန်အဓိကပါတီကြီးနှစ်ခုလုံးကဩဇာကြီးတဲ့အထက်လွှတ်တော်အမတ်တွေပေါင်းပြီးတော့ဒီမူကြမ်းကိုတင်သွင်းခဲ့ရမှာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်လည်အုပ်ချုပ်နိုင်ရေးနဲ့အမျိုးသားပြန်လည်တင်ပြရေးကိုလည်းထည့်သွင်းထားပါတယ်ရန်ကုန်တိုင်းတွင်ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တယောက်တည်းကိုဆွဲဆူထားတဲ့အာဂရီအမှုရဲ့ဒုတိယမြောက်ရုံးကြီးမှာဒေါက်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ကိုပထမဆုံးကြိမ်ရုံးထုတ်ခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့သတင်းရက်ကွက်ကအတည်ပြုပါရခင်ဗျာ ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ပီတာဟန်လီနဲ့ဟော်လီကိတ်ဖာတို့ဖြစ်ပါတယ် VOA American အတန်ရဲ့တောက်ချနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းလိုမီတာ1925 30နဲ့လိုင်းလက်190တို့ကအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.